Welcome to the Voice of America in Burmese.
ချက်ဒီ မင်္ဂလာ ဖြာဖြာ နဲ့ ပြည့်စုံတဲ့ မနက်ခင်း ပြေကြပါစီခင်ဗျာ VOA American တိုင်းရဲ့ 2019 ခုနှစ် စက်တင်ဘာလ 9 ရက် တနင်္လာနေ့ မနက်ခင်း အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ လိုင်းလုံးမီတာ 30.40 48 တို့ကနေ ဓာတ်ရိုက် တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါ ဓာတ်ရိုက် ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ ကျွန်တော်ညံဝင်းအောင်ပါ ဒီကနေ့ မနက်ခင်း အစီအစဉ်တွေကို တောင်ဝီယူ တင်ဆက်သွားမှာပါ
မင်္ဂလာပါ ရှင် ကျမ တင်ကီ ထိုက်ပါ မိုင်းချင်နိုင်တဲ့ အတူ သတင်းတွေ ကြီးညာပါမယ် အာဖဂန်မှာ ဆက်ပြီး တိုက်ခိုက်နေတဲ့ အတွက် တာလီဘန်နဲ့ ငြိမ်းချမ်းရေး ဆွေးနွေးပွဲကို အမေရိကန် သမ္မတကဖျက်လိုက်ပါတယ် ရိုဟင်ဂျာ ဖြစ်နေတဲ့ အတွက် ចောင်းသူတို့ကို ဘင်္ဂလားဒေ့ရှ် တက္ကသိုလ် တစ်ခုက ចောင်းထုတ်လိုက်ပါတယ် ဒီလို ထိတ်တန့်ရောက် သတင်းတွေ နားဆင်ကြရပါမယ် ရှင်
ဟုတ်ကဲ့ပါခင်ဗျာ ရှမ်းပြည်မြောက်ပိုင်းက တိုက်ပွဲတွေ အတွင်း အရက်သားပြည်သူတွေ မထိခိုက်အောင် မြန်မာစစ်တပ်ကရော တိုင်းသားတပ်တွေကပါ စောင့်ထိန်ဖို့လိုတယ်လို့ HRW လူအခွင့်ရေးအဖွဲ့က တိုက်တွန်းလိုက်တဲ့ ဆက်သွယ်မေးမြန်းချက်မှာတော့
ဒါပေမဲ့ ခက်တာက အခုကအရက်သားတွေ ရှိတဲ့ နေရာကိုပဲ ပစ်မှတ်ထားပြီးတော့ ပစ်တာ ဥမာ ဂျီနီဗာ ကွန်ဗင်းရှင်း မှာဆိုရင်လေ ဒီတိုက်ပွဲစစ်
သတင်းတွေ အပြီးမှာ တင်ပြသွားမှာပါ အဲ့ဒီနောက် မြန်မာအရေးဆွေးနွေးကမ်း အစီအစဉ်မှာတော့ ဖွဲ့စည်းပုံပြင်ဆင်ရေး ကိစ္စမှာ ရခိုင်မျိုးသားပါတီ ခေါင်းဆောင်တို့နဲ့ တွေ့ဆုံမေးမြန်းကမ်း ဦးစီသူအောင်မြင့်ရဲ့ ပြည်တွင်းသတင်းသုံးသပ်ချက် မဟိသနာကျော်ရဲ့ မြန်မာပြည်က ပေးစာ ကိုငင်းညံ့ရဲ့ ထူးခြားစံပြ သတင်းများ အပတ်စဉ်ကဏ္ဍတွေကို နားဆင်ကြရမှာပါ အခုရင်ဆုံးတော့ ထိတ်တန့်ရောက် နိုင်ငံတကာ သတင်းတွေကို မတ်တင်ကြီးထိုင်းနဲ့ မန်အင်ဂျင်နိုင်တို့ ကြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန် နိုင်ငံတွင်မှာ တာလီဘန် ဘက်က ဆက်ပြီး တိုက်ခိုက်နေတာ ကြောင့် အမေရိကန် သမ္မတရဲ့ အပန်းဖြေ ရိတ်သားမှာ လုပ်ဖို့ စီစဉ်ထားတဲ့ တာလီဘန် ခေါင်းဆောင်တွေနဲ့ ငြိမ်းချမ်းရေး ဆွေးနွေးပွဲကို သမ္မတ ဒေါ်နယ် ထရန့်က ဖျက်သိမ်းလိုက်တာဟာ မှန်ကန်တဲ့ ဆုံးဖြတ်ချက် ဖြစ်တယ်လို့ အမေရိကန် နိုင်ငံသားဝန်ကြီး မိုက် ပွန်ပီယိုက တနင်္ဂနွေနေ့မှာ ပြောဆိုလိုက်ပါတယ် သမ္မတ ထရန့်နဲ့ တွေ့ဆုံမှုလို့ ဆုလက်မျိုးကို သူတို့ကို မပေးခင် စစ်ဖြစ်နေတဲ့ နိုင်ငံတွင်မှာ အကြမ်းဖက်မှုတွေ အဆုံးသတ်ရေး သူတို့ပေးထားတဲ့ဂရီကဝတ်အတိုင်းဆောင်ရွက်နိုင်စွမ်းကိုကြည့်ဖို့လိုတယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုက CNN ရုပ်တံကိုပြောဆိုခဲ့တာပါငြိမ်းချမ်းရေးဆွေးနွေးပွဲကိုဘယ်အချိန်မှပြန်ဆနိုင်မလဲဆွေးနွေးပွဲဖြစ်လာနိုင်မလားဆိုတာတွေ့ကိုတော့မပြောပါဘူးမြို့တော်ဝါရှင်တန်အပြင်မှာရှိတဲ့အမေရိကန်သမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မှာတာလီဘန်နောက်အာဖဂန်သမ္မတအာရှရက်ဂါနီတို့နဲ့တနင်္ဂနွေနေ့မှာတွေ့ဆုံဖို့သမ္မတထရန့်ကစီစဉ်ထားတာလို့ နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောပါတယ်။တီးခြားစီတွေ့ဆုံမှာဖြစ်ပေမဲ့အာဖဂန်နစ္စတန်မှာအမေရိကန်တို့ရဲ့ဆက်ရှိနှစ်ကြာပတ်သက်မှုကိုအဆုံးသတ်နိုင်ရေးအမေရိကန်ရဲ့အမျိုးသားအချိုးစီးပွားအတွက်အချိုးရှိစေမယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီတွေ့ဆုံမှုကိုစီစဉ်ခဲ့တာလို့လဲဝန်ကြီးပွန်ပီယိုကပြောပါတယ်။အမေရိကန်နဲ့တာလီဘန်ကြားတစ်နှစ်နီးပါးကြာဆက်ဆက်ညှိနှိုင်ခဲ့ ူညီချက်မူချမ်းရပြီလို့ပြီးခဲ့တဲ့သတင်းပတ်အတွင်းပြောကြားခဲ့ပြီးတကယ်လို့အမေရိကန်သမ္မတကအတီးပြုတ်မယ်ဆိုရင်တော့135ရက်အတွင်းအာဖဂန်နိုင်ငံတွင်းကစစ်စခန်း5ခုကနေအမေရိကန်တပ်ဖွဲ့ဝင်9000ရုပ်သိမ်းနိုင်မှာဖြစ်ပါတယ်။နိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကတော့ခါလီဆတ်ကိုပြန်လာဖို့ညွှန်ကြားထားတဲ့အကြောင်းပြောပါတယ်။အမေရိကန်သမ္မတဘက်ကငြင်းချင်ရေးဆွေးနွေးပွဲဖျက်လိုက်တဲ့အပေါ်အာဖဂန်တာလီဘန်တို့ဘက်ကလည်းရှုတ်ချလိုက်ပါတယ်။
သမိုင်းဝင်အကြီးမားဆုံးဟာရီကိန်းမုန်တိုင်းဖြစ်တဲ့ဒိုရင်းဟာမြောက်အတ္တလန္တိတ်သမုဒ္ဒရာဘက်ကိုဥတီမထွက်ခွာခင်တနင်္ဂနွေနေ့ကသူ့ရဲ့နောက်ဆုံးရိုက်ခတ်မှုဖြစ်ကနေဒါအရှေ့ခြမ်းကိုဝင်ရောက်ခဲ့ပါတယ်။ဟာရီကိန်းမုန်တိုင်းအဆင့်ကနေအပျော့သွားပေမဲ့ဆိုက်ကလုန်းမုန်တိုင်းအဆင့်လေပြင်းအားရှိနေတဲ့ဒိုရင်းဟာကနေဒါနိုင်ငံကပင်လယ်နဲ့နီးတဲ့ကျူပက်ပြည်နယ်အရှေ့ပြားကိုမှွေနောက်တိုက်ခိုက်ခဲ့ပါတယ်။အိမ်တွေအဆောက်အုံတွေရဲ့အမိုးတွေပျက်စီးခဲ့ပြီးတစ်ပင်တွေလည်းအမြစ်ကနေကျွတ်ထွက်ကျိုးကျခဲ့ပါတယ်။လူပေါင်းထောင်ချီအတွက်လည်းလျှက်စစ်မီးတွေပြတ်တောက်ကုန်ပါတယ်။ဒါပေမဲ့အခုချိန်ထိမုန်တိုင်းကြောင့်တည်ဆုံးသူစီးရင်ကနေဒါမှာမထုတ်ပြန်သေးပါဘူး။ဒီတော့တွင်မှာပဲဒိုရင်းမုန်တိုင်းအလူးလဲခံခဲ့ရတဲ့ Bahamas နိုင်ငံမှာရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်လေပိုင်နက်ကိုထိန်းထားဖို့ Bahamas နိုင်ငံပေါ်ဖြတ်တန်းမဲ့ American လေကြောင်းလိုင်းအစီအစဉ်တွေကို American ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲရေးဌာန FAA ကနေယာယီကန့်သက်ထားပါတယ်။ဘာဟာမအစိုးရရဲ့မေတ္တာရက်ခံမှုကြောင့်အခုလိုစီမံဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်း FAA ကပြောပါတယ်။အဘိုကိုနဲ့Great Bahama ကျွန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရဲ့အကြီးအကဲ Mark Green ကတော့အပျက်စီးတွေဟာ Nuclear ဘုံးကျဲလိုက်တယ်လို့မျိုးဖြစ်နေကြောင်းပြောခဲ့ပါတယ်။ပြန်လည်ထူထောင်ရေးအတွက် အချိန်အတော်ကြာမယ်ဆိုတာကိုသိရှိထားပြီးလက်တလောကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအမေရိကန်ဘက်ကအကူအညီပေးဖို့ဘဟားမားအစိုးရနဲ့အနီးကပ်လှုပ်ဆောင်နေတယ်လို့လည်း Green ကပြောကြားခဲ့ပါတယ်ရှင်
အမေရိကန်နဲ့အီရန်ကြားတန်တမာရေးမပြေလည်မှုရဲ့အဓိကဖြစ်တဲ့အီရန်ရေနံတင်တင်းမော့ကတင်းမော့ပေါ်ပါကုန်ပစ်ကုန်စည်တွေကိုနိုင်ငံတကာတံခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးရောင်းချပီးစီးကြောင်းအီရန်ဘက်ကပြောဆိုလိုက်ပါတယ်အဒရန်ဒါရာရေနံတင်တင်းမော့ကမြေထဲပင်လဲကမ်းရိုးတန်းမှာကန့်ကပ်ပြီးကုန်ချခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရအာဘတ်မိုဆာဘီရဲ့အပြောကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းအေဂျင်စီ IRNA ကတနင်္ဂနွေနေ့မှာဖော်ပြပါတယ်ပတ်သက်တဲ့နိုင်ငံရဲ့အမည်ကိုတော့မပြောပါဘူးရေနံတင်တင်းမော့ပေါ်မှာရေနံစိမ်းစီပေါင်း1.3 တန်တင်ဆောင်လာတာဖြစ်ပါတယ်ရေနံတင်တင်းမော့ကပြီးခဲ့တဲ့သတင်းပတ်မှာအဆက်အသွယ်ပြတ်တောက်သွားခဲ့ပြီးဆီးရီးယားကမ်းလွန်မှာရောက်ရှိနေတာကိုဂျူရုကနေထပ်ပုံရရှိခဲ့ပါတယ်ဥရောပသမ္မတရဲ့တန်ခတ်မှုကိုချိုးဖောက်ပြီးဆီးရီးယားကိုရေနံရောင်းချမယ်ဆိုတဲ့တန်တရားနဲ့ပြီးခဲ့တဲ့ဇူလိုင်လကဒီရေနံတင်တင်းမော့ကိုဗြိတိန်ပိုင်ဂျီဘရော့တာမှာဖမ်းဆီးခဲ့တာဖြစ်ပါတယ်ဗြိတိန်ပိုင်နဲ့မှာတရင်6ခုကြာဖမ်းဆီးခံခဲ့ရပြီးတဲ့နောက်အမေရိကန်ဘက်ကကန့်ကွက်နေတဲ့ဂျာကပဲပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်
။ Syria နိုင်ငံအရှေ့မြောက်ပိုင်းတည်ငြိမ်မှုမရှိတဲ့ Kurdish တွေထိမ့်ချုပ်ထားတဲ့စစ်မဲ့ဇုန်နယ်မြေမှာတနင်္ဂနွေနေ့ကပထမအကြိမ်တူရကီနဲ့အမေရိကန်စစ်တပ်တို့ပူးပေါင်းပြီးမြေပြင်စစ်ဆင်ရေးကင်းလှည့်ခဲ့ကြပါတယ်။တူရကီနယ်စပ်ကနေ Kurdish တပုံတွေထွက်ခွာရေးအတွက်အဲ့ဒီစစ်မဲ့ဇုန်မှာကင်းလှည့်ဖို့တူရကီအစိုးရကဖိအားပေးနေကြတာပါ။တူရကီနိုင်ငံမှာနှစ်ပေါင်း30ကြာအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့ Kurdish တပုံတွေနဲ့ Syria မှာရှိနေတဲ့ Kurdish တပုံတွေကြားချိတ်ဆက်မှုတွေရှိနေတယ်လို့တူရကီအစိုးရကမြင်ထားတာပါ။ဒါပေမဲ့ Syria မှာရှိနေတဲ့ IS Islamic ဆွန်းရောက်တွေကို American နဲ့မဟာမိတ်တွေကတိုက်ထုတ်ရမှာတော့ Syria Kurds တွေဟာအဓိကအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ Kurdish ဦးဆောင်တဲ့တပ်ဖွဲ့တွေကတော့တူရကီနယ်စပ်ကနေ14ကီလိုမီတာအကွာဝေးထိစုခွာပေးခဲ့ပေမဲ့တူရကီအစိုးရကတော့ကီလိုမီတာ30အထိစစ်မဲ့ဇုန်ဖြစ်ရမယ်လို့တောင်းဆိုနေပါတယ်။ဒါပေမဲ့စစ်မဲ့ဇုန်အကျယ်ဝန်းအသေးစိတ်နဲ့ဘယ်သူထိမ့်ချုပ်မလဲဆိုတာကိုဆုံးဖြတ်ချက်မချသေးပါဘူး။လွန်ခဲ့တဲ့၄နှစ်က American တပ်တွေဟာတူရကီစစ်တပ်နဲ့ Kurdish တပုံတွေကြားမှာမကြာခဏဂျားဝင်စစ်ဆက်ပေးခဲ့ရတာလည်းဖြစ်ပါရဲ့ရှင်။
ဒီလိုရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရိုဟင်ဂျာဖြစ်နေတဲ့အတွက်လို့ဆိုပြီးဘင်္ဂလားဒေ့ရှ်တက္ကသိုလ်တစ်ခုကကျောင်းသူတဦးကိုကျောင်းထုတ်လိုက်တဲ့အကြောင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေကိုတရားဝင်ပညာရေးစနစ်မှာသင်ကြားခွင့်ပိတ်ပင်ထားတာပါ။အသက်20အရွယ်ရာဟီမာအက်ကတာကူရှိကိုကော့ဆက်ဗ်ဇာက International တက္ကသိုလ်ကနေကျောင်းထုတ်တာဖြစ်ပါတယ်။တက္ကသိုလ်ဝင်ခွင့်အတွက်ကူရှိကသူ့မရဲ့ဇင်းမြစ်ကိုဖုံးကွယ်ခဲ့တယ်လို့ဒေတာရင်းမီဒီယာတခုကဖော်ပြခဲ့ပြီးတဲ့နောက်ဒီကျောင်းသူရဲ့အရေးကိစ္စကိုစုံစမ်းစစ်ဆေးမယ်လို့လဲ International တက္ကသိုလ်ကပြောပါတယ်။ဒုက္ခသည်တွေဖြစ်နေတဲ့အတွက်ရိုဟင်ဂျာတွေကဒီတက္ကသိုလ်ကိုတက်လို့မရဘူးလို့လဲအကြီးအကဲဖြစ်တဲ့အဘူကာဆန်ကပြောပါတယ်။နိုင်ငံသားတွေအနေနဲ့တက်ရောက်သင်ကြားနိုင်ပေမဲ့သမတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်ရမယ်လို့လည်းသူကပြောပါတယ်။ဒီကျောင်းသူကစေတကောင်းကနေအထက်တန်းကျောင်းအောင်ခဲ့ပါတယ်ဆိုတော့ထောက်ခံချက်ဆက်ရွက်စရန်းနေတင်ပြခဲ့တာလို့လည်းသူကပြောပါတယ်။အခုကျောင်းထုတ်ခံရတဲ့ကူရှိကတော့ပုဂ္ဂလိကတက္ကသိုလ်မှာဥပဒေဘာသာရပ်ကိုသင်ယူနေတာဖြစ်ပြီးကျောင်းရဲ့ဆုံးဖြတ်ချက်ကြောင့်စိတ်ထိခတ်ရတယ်လို့ AFP သတင်းအေဂျင်စီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ကဒုတိယအကြိမ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်အခုလိုကျောင်းထုတ်တဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းဝန်ဆောင်မှုတွေရပ်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကညွှန်ကြားထားပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်ပြီးလက်ခံဖို့သဘောတူပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပါဘူး။
အိန္ဒိယနိုင်ငံမှာတရားမဝင်ရွှေ့ပြောင်းအခြေချသူတဦးတယောက်ကိုမှလက်ခံမှာမဟုတ်ဘူးလို့အာတန်ပြည်နယ်ကိုရောက်ရှိနေတဲ့အိန္ဒိယပြည်ထောင်စုဝန်ကြီးကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။အိန္ဒိယအရှေ့မြောက်မှာရှိနေတဲ့အာတန်ပြည်နယ်မှာအငင်းပွားပွေရာနိုင်ငံသားမှတ်ပုံတည်ရေးကိစ္စကြောင့်နိုင်ငံသားအဖြစ်ကနေထုတ်ပယ်ခံရတဲ့လူဦးရေနှစ်သန်းနီးပါးစီးရင်ရှိခဲ့ပြီးအော်အော်တောင်းနေလူအများအပြားမကြေမနက်ဖြစ်ခဲ့ကြရပါတယ်။ဟိန္ဒူမျိုးသားရေးဝါဒီဆွဲအာနာယပါတီဖြစ်တဲ့ BJP ပါတီအနေနဲ့မွတ်စလင်တွေကိုထုတ်ပယ်နေပါတယ်ဆိုတာကိုအကွာအဝေးယူဖို့လှုပ်ဆောင်နေပုံရတဲ့ဒီနိုင်ငံသားအဖြစ်မှတ်ပုံတင်တဲ့ကိစ္စဟာရွေးကောက်ပွဲမှာပါတီကိုထောက်ခံပဲပေးခဲ့တဲ့မွတ်စလင်အများပြားသာမကဟိန္ဒူတွေကိုလည်းတွားပြီးတက်ရောက်မှုတွေရှိခဲ့တာပါ။ဩဂုတ်လ30ရက်နေ့ကထုတ်ပြန်လိုက်တဲ့စီးရင်နဲ့ပတ်သက်လို့ပါတီတွင်အစ်မြင့်ခေါင်းဆောင်တွေကမှတ်ချက်ပေးပြောကြားဖို့ရှောင်လွှဲနေကြပါတယ်။အဲ့ဒီစီးရင်မှာနိုင်ငံသားအဖြစ်ကနေထုတ်ဖယ်ခံရတဲ့ဟိန္ဒူတွေလည်းပါနေတဲ့အတွက်ပြည်နယ်မှာရှိနေတဲ့ BJP ခေါင်းဆောင်တွေဘက်ကအော်အော်တောင်းနှင်းဝေဖန်ကန့်ကွက်မှုတွေထွက်လာခဲ့ပါတယ်ရှင်။
လောင်နိုင်ငံမြောက်ပိုင်းကမဂါဝတ် 1285 ထုတ်မဲ့ဆာဘရာဘူရီရဲလျက်စစ်စယုံကိုလက်တလောပြင်ဆင်မွမ်းမံမှုတွေကမဲခေါင်မြစ်ထိမ့်သိမ့်ရဲ့အတွက်လုံလောက်ထိရောက်ပါမလားဆိုပြီးစယုံအရေးဝေဖန်သူတွေကစိုးရိမ်နေကြပါတယ်။နောက်လာတဲ့မှာဒီရဲလျက်စစ်စယုံကိုအပြည့်အဝလဲပတ်မဲ့အချိန်မဲခေါင်မြစ်ကြောင့်အပေါ်ထိခိုက်မှုရှိမဲ့အရေးစိုးရိမ်ကြတာဖြစ်ပါတယ်။ခုနှစ်နှစ်ကြာတိဆောက်ခဲ့ပြီးတဲ့နောက်မှာတော့ဆာရာဘူရီရဲလျက်စစ်စယုံကိုလာမယ့်အောက်တိုဘာလမှာစတင်လဲပတ်မှာဖြစ်ပါတယ်
တင်တဲ့နိုင်ငံမှာဒီနှစ်နွေရာသီတွင်အပူလိုက်နှစ်ကြိမ်ရိုက်ခတ်မှုကြောင့်လူပေါင်း 1,500 ထဲမနည်းသေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးအန်ယောဆက်ဘီဇွန်ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့2003ခုနှစ်နွေရာသီကာလမှာတည်ခဲ့တဲ့လူသေဆုံးမှုနှုန်းနဲ့နှိုင်းယှဉ်ရင်းဆယ်ဆလောက်လျော့နေတယ်လို့ဝန်ကြီးကပြောပါတယ်။2003ခုနှစ်ဩဂုတ်လကအလွန်ဆိုးရွားတဲ့အပူလိုက်ဖြတ်တန်းမှုကြောင့်လူပေါင်းခန့်မှန်းကြီး 15,000 လောက်သေဆုံးခဲ့ပါတယ်။အခု2019ခုနှစ်မှာအပူလိုက်တွေဟာပြင်သစ်နိုင်ငံအတွင်းဂျွန်နဲ့ဇူလိုင်လကရိုက်ခတ်ခဲ့တာဖြစ်ပါတယ်ရှင
်တင်းလာနေမနဲ့ခင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးတိုင်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်ဦးဆုံးတင်ပြခြင်းပါတယ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြားပိတ်မိနေတဲ့အပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့စစ်ဘေးဒုက္ခသည်တွေကိုတွားရောက်ကူညီတဲ့လူသားချင်းစာနာမှုအဖွဲ့တွေကိုတားဆီးပစ်ခတ်တာမျိုးမလုပ်ဖို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးပြောပြမှာပါဩဂုတ်လ15ရက်ကစလို့စတမလာဇန်းထိရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တရုတ်နယ်စပ်အခြေစိုက်ညီနောင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့3ခုတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်အစပိုင်းမှာတိုင်းသားလက်နက်ကိုင်တပ်တွေကမြန်မာစစ်တပ်အခြေစိုက်စခန်းတွေနဲ့ကုန်သွယ်ရေးထဒါတွေကိုဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့ပြီးမြန်မာစစ်တပ်ဘက်ကလူညုံရေးတပ်သားတေဆုံးခဲ့တာပါအဲ့ဒီတိုက်ပွဲတွေအတွင်းအနည်းဆုံးအရက်သား18ဦးတေဆုံးရတယ်လို့29ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့သတင်းတွေကိုကိုးကားပြီးစက်တင်ဘာလ10ရက်နေ့မှာထုတ်ပြန်တဲ့ HRW အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကိုပြန်ကြည့်ရင်မြန်မာစစ်တပ်ကရောတိုင်းသားလက်နက်ကိုင်တပ်တွေကပါတိုက်ပွဲအတွင်းအရက်သားပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေပြီးစစ်ပွဲအတွင်းဆောက်ထင်းရမယ့်ဂျနီဗာကွန်ဗင်းရှင်းပါအချက်တွေကိုပါလိုက်နာမှုမရှိတာတွေ့ရကြောင်း HRW အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်စစ်ဖတန်က VOA မြန်မာပိုင်းကိုပြောပါတယ
် The main point is that both the Burmese military and the ethnic armed groups fighting them are not taking enough adequate
အဓိကအချက်ကတော့အစိုးရတပ်နဲ့တိုင်းသားလက်နက်ကိုင်တပ်တွေဟာစစ်ပွဲအတွင်းအရက်သားတွေကိုအကာအကွယ်ပေးရေးဆိုတဲ့သတိထားရှောင်ကျဉ်ရမယ့်ခြင်းဝတ်တွေကိုလိုက်နာခြင်းမရှိတာတွေ့ရပါတယ်ကျေးရီနားမှာတိုက်ခိုက်ကြရဲဆိုရင်အဲ့ဒီမှာနေထိုင်တဲ့ဒေသခံတွေကိုထိခိုက်စေနိုင်တဲ့အင်အားသုံးတိုက်ခိုက်မှုမျိုးကိုမလုပ်မိဖို့ဂရုစိုက်ရမှာဖြစ်ပါတယ်
။ညီနောင်တိုင်းသားတပ်ဖွဲ့တွေကပြင်ဦးလွင်နဲ့ဂုတ်တွင်းတရာတိုက်ခိုက်မှုအတွင်းမြန်မာစစ်တပ်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေဆုံးခဲ့ရတယ်လို့ပြောပါတယ်။ဩဂုတ်လ19ရက်နေ့ကလာရှိုမူဆယ်ကုန်သွယ်ရေးလမ်းမကြီးတဝိုက်ဖြစ်ပွားတဲ့ပစ်ခတ်မှုအတွင်းလာရှိုမြို့ပြင်ဘက်မှာကယ်ဆယ်ရေးစေတနာဝန်ထမ်းတဦးသေဆုံးသွားခဲ့ပါတယ်။ဒီတည်ဆုံးမှုဟာညီနောင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။ဒါအပြင်ကယ်ဆယ်ကူညီရေးကားတွေကိုပြစ်ခတ်မှုမလုပ်ဖို့ကိုလည်း HRW ကတိုက်တွန်းကြောင်းဂျွန်စစ်တန်ကပြောပါရယ
်။ And they have to also avoid targeting any medical personnel or humanitarian personnel.
နှစ်ဖက်တပ်ဖွဲ့တွေအနေနဲ့အသက်ကျန်းမာရေးအဖွဲ့တွေလူသားချင်းစာနာတဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကိုပြစ်မှတ်မထားသင့်ပါဘူး။ချန်ပီယံလိဂ်ကတိုက်ပွဲတွေမှာကြုံတွေ့နေရတဲ့ပြဿနာတစ်ခုကအကူအညီလိုအပ်နေတဲ့ပြည်သူတွေစီအန်ဒီအကြအရောက်သွားကြတဲ့ကယ်ဆယ်ရေးကားတွေကိုတားဆီးနေကြတာပါ
။တကယ်တော့ချန်ပီယံမှာစစ်ပွဲတွေဖြစ်လာတိုင်းဂျားတွေကဒေသခံပြည်သူတွေသာဒုက္ခရောက်ရလိမ့်ရှိပြီးကုလသမဂ္ဂကတိုက်တွန်းသလိုမျိုးစစ်ပွဲအတွင်းအရသာပြည်သူတွေမထိခိုက်ရအောင်အထူးရှောင်ကျဉ်ဖို့လိုတယ်လို့American California ပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတောင်းဆိုလိုက်ပါတယ်
။အခုကျွန်တော်ရှမ်းပြည်မှာဖြစ်နေတာကတိုက်ပွဲဖြစ်တိုင်းရွာထဲကိုအမြောက်တွေနဲ့ပစ်လက်နဲ့ကြီးတွေနဲ့ပစ်ရွာသူရွာသားတွေတေကြအဲ့ဒါတော့လုံးဝလက်မခံနိုင်ဘူးဗျာ။ဒါပေမဲ့ခက်တာကအခုကအယက်သားတွေရှိတဲ့နေရာကိုပဲပစ်မှတ်ထားပြီးတော့ပစ်တာ။အမကြီးနေမှာ convention မှာဆိုရင်လေဒီတိုက်ပွဲစစ်ပွဲဖြစ်နေလို့ရှိရင်ပြည်သူတွေကိုငဲ့ညာရမယ်ပြည်သူတွေကိုမထိခိုက်ရအောင်ကာကွယ်ရမယ်ဆိုတဲ့ဥပဒေရှိတယ်
။ဩဂုတ်လ31ရက်နေ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်တဲ့အပြန်လန်တိုက်ပွဲအတွင်းကုခိုင်မြို့မှာအရသား5ဦးတေဆုံးခဲ့ရပြီးအဲ့ဒီထဲမှာ3ဦးကကလေးငယ်တွေဖြစ်ပါတယ်။မြန်မာစစ်တပ်ကလည်းစက်တင်ဘာ2ရက်နေ့ထိ4ချောင်းကပါတိုက်ခတ်ခဲ့တာကြောင့်နိုင်ငံတကာ NGO အဖွဲ့346ဖွဲ့ကအရသာတွေထိခိုက်စေတဲ့တိုက်ပွဲတွေအမြန်ရက်ဖို့တောင်းဆိုခဲ့ကြပါတယ်။ဩဂုတ်လတိုက်ပွဲတွေကြောင့်လူပေါင်း 8,500 လောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစစ်ဘေးဒုက္ခသည် 3,500 ဟာအခုချိန်ထိယာယီစခန်းတွေမှာတင်းရှောင်နေရဆဲဖြစ်တယ်လို့မြန်မာပြည်တွင်းကုလသမဂ္ဂအဖွဲ့တွေကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာဖြစ်ပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးမျိုးသားညီမျိုးရေးစီအဖွဲ့ချုပ်ရဲ့ကြိုးပမ်းမှုဟာအစာကလေးကမှားနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာတတ်မတော်ကန္တမပါဘဲမဖြစ်နိုင်လို့ကြိုတင်ညှိနှိုင်းသင့်တယ်လို့ ANP ရခိုင်အမျိုးသားပါတီကပြောပါတယ် ANP ပါတီဒုက္ခရာဦးမြင့်နိုင်ကိုရန်ကုန်မှာဒေါ်စကင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားပါတယ
်ကျေးဇူးမှုဆုတ်ပြထားတဲ့အချက်ပေါင်း3900ကျော်မှာထိတ်ဆုံးကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပေါ့နော်သူတို့ကတော့1100ကျော်ပေါ့ဒုတိယလိုက်တာကတော့ ANP ပေါ့ဒီရခိုင်မျိုးသားပါတီအနေနဲ့ပေါ့နော်858ချက်ပြင်ဆင်ဖို့ဆိုပြီးတော့အဆုတ်ပြထားတာတွေ့ရပါတယ်အဲ့တော့ဒီ858ချက်ကိုပြင်ဖို့ဆိုတဲ့နေရာမှာဟိုဘလောက်အလောက်အထိအလားအလာရှိပါမလဲရှင်ဘလောက်အချက်တွေကလည်းအများကြီးဆိုတော့လေဒီ3900ကျော်ထဲမှာဆွေးနွေးညှိနှိုင်းရင်တော့တော်တော်လေးတော့ခက်ခဲမယ်အလုပ်လို့ထင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်တို့စပြီး15အခန်း1ကစပြင်ကလေးကကျွန်တော်တို့ကအခြေခံမှုများဆိုကြတဲ့ကကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်တို့တင်ခွင့်ရှိပါတယ်ကျွန်တော်တို့လိုချင်တဲ့ဟာကကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကပြည်နယ်များနဲ့ဖွဲ့စည်းချင်ပါတယ်အဓိကတော့ပြည်နယ်များနဲ့ဖွဲ့စည်းချင်တဲ့အချက်ဆိုတော့ပြည်နယ်များနဲ့ဖွဲ့စည်းမယ်လို့ပြောတဲ့အခါကျတော့ကျွန်တော်တို့ကတိုင်းဒေသကြီးကိုပေးရတဲ့အဆင့်ကိုကျွန်တော်တို့ရောက်တော့ပါတယ်အဲဒါကြောင့်ကျွန်တော်တို့ကတိုင်းဒေသကြီးကိုတောက်လျှောက်ကျွန်တော်တို့ကပေးတော့ပါတယ်ပြည်နယ်များဆိုတဲ့စတားသားကိုအကုန်ထိုးရတယ်အဲ့မှာအချက်တရားများပါပါတယ်ကျွန်တော်တို့ကနောက်တစ်ချက်ကကျွန်တော်တို့ဘာလို့များလဲဆိုတော့ကျွန်တော်တို့ကအုပ်ချုပ်ရေးဘိုင်းမှာလည်းအဲ့တိုင်းပဲကျွန်တော်တို့ကပြည်နယ်တွေကိုရောက်သွားတဲ့အခါတော့ပြည်နယ်ဖွဲ့စည်းပုံထဲမှာထစ်ထက်တဲ့အချက်လေးတွေပါပါတယ်အဲ့ဒီမှာကျွန်တော်တို့ထောက်ချဖွဲ့စည်းပုံထဲမှာကျွန်တော်တို့ကပြည်နယ်ဖွဲ့စည်းပုံကိုချွေရမယ်ဆိုတဲ့အချက်လေးတွေကျွန်တော်တို့အများကြီးပါတယ်အဲ့ဒါတွေကိုဒီပြင်ပထဲမှာပြပြီးပြည်နယ်ကိုချွေတဲ့အခါလေးတွေပါပါတယ်အဲ့ဒါကြောင့်ပြည်နယ်မှာပို့ရတဲ့အချက်တွေများပါတယ်ကျွန်တော်တို့ အုပ်ချုပ်ရေးဘက်မှာလည်းများပါတယ်ဥပဒေပြူရေးအပိုင်းမှာလည်းကျွန်တော်တို့ကအများကြီးဖြစ်သွားပါတယ်အဲဒါကြောင့်158ချက်ဖြစ်သွားတဲ့သဘောဖြစ်ပါတယ်ကျွန်တော်
ဟုတ်ကဲ့ပါတပ်ပြော်သားကိုယ်စားလှယ်ဒီအနေနဲ့ကတော့တို့ကဒီပူပေါင်းကော်မတီမှာပါဝင်နေဆိုရင်ပဲဝင်ထိုင်တာပဲရှိတယ်ဒါပေမဲ့တို့အနေနဲ့ဝင်မရောက်ဆွေးနွေးတာတွေမလုပ်ဘူးပေါ့ဒါအဲ့တော့တပ်ပြော်သားကိုယ်စားလှယ်ဒီပူပေါင်းပါဝင်မှုမပါဘဲနဲ့အင်မတန်မှပြင်ဆင်မှုခက်ခဲတယ်ပေါ့နော်ဒီအခန်းစနစ်ဆိုလို့ရှိရင်ဒီတပ်မတော်သားကိုယ်စားလှယ်ကြီးအခန့်ကဏ္ဍအရေးကြီးဆုံးပေါ့အဲ့တော့အဲ့လောက်တို့ရဲ့ပူပေါင်းပါဝင်မှုမရှိဘဲနဲ့ဒီပြင်ဆင်ရေးဆိုတဲ့ဟိုလုပ်ငန်းစဉ်ကြီးကအထမြောက်အောင်မြင်နိုင်ပါမလားရှင
်စ NLD စတာထွက်ကလေးကမှားတယ်လို့ပဲကျွန်တော်ပြောချင်ပါတယ်အဲ့ဒီချက်ကတော့ဘာဖြစ်လို့မှားတယ်လို့ကျွန်တော်ပြောချင်လဲဆိုတော့ဒီဖွေစည်းပုံဥစ္စာကိုပြင်ဖို့ဆိုလို့ရှိရင်တပ်မတော်မှာပါရင်ဘလို့နည်းနဲ့မှမဖြစ်နိုင်ပါဘူးသူတို့က25ရက်ခန့်လုံးကြည့်တယ်85ရက်ခန့်လုံးကြော်မဆိုတဲ့ဟာကဒါပြဿနာဖြစ်လာပါပြီအဲ့ဒါကြောင့်စပြင်မယ်ဆိုကြတဲ့ကကျွန်တော်ဖြစ်စေချင်တာတော့ဒီမှာရှိတဲ့အများစုအင်အားစုတွေပေါ့ဥစဉ်တက်မတော်လေးအင်အားများတယ် NLD လေးအင်အားများတယ်အများစုတွေကကြိုပြီးညှင့်ခေရမယ်ဒါလေးတွေကိုငါတို့ကတော့ဒါကိုပြင်ချင်တယ်ဒါလေးကိုတော့ညှိပေးပါဆိုတဲ့ဥစ္စာကြိုညှိပြီးဒီလိုမျိုးတင်လာလို့ရှိရင်တက်မတော်လေးကွန်ဖရင့်စီယာမရှိလို့ကျွန်တော်မြင်ပါတယ်ညှိပြီးကြိုပြီးတာညှိပြီးတော်လာလို့ရှိရင်တက်မတော်လေးသူ့ဟာနဲ့သူပါလာမှာပါ
အခုဒီပြည်ခိုင်ဖြိုးပါတီကဟိုနောက်ဆုံးပေါ်ထွက်တော်မှာကျမတို့သတင်းထဲမှာကြည့်လိုက်ရတာတော့သူတို့ကဒီသူတို့ရဲ့သူတို့ပြင်ဆင်လို့တဲ့အချက်တွေပေါ့နော်သူတို့ကတော့ပြောပါတယ်ဘာလို့လဲဆိုတော့သူတို့ကဒီပူပေါင်းကော်မတီမှာသူတို့ဝင်မရောက်မဆွေးနွေးဘူးဒါပေမဲ့သူတို့ထွက်တော်မှာတင်တဲ့အခါမှာဒီထွက်တော်ကနေပြီးတော့ဒါအတူရဲ့အတွက်ကြောင့်မလို့ဆိုပြီးတော့ဒီဥရေချမ်းတဲ့ကိုပြောပေါ့လေဖွဲ့စည်းပုံပြင်ဆင်ပူပေါင်းကော်မတီရဲ့အစည်းအဝေးခါးထဲမှာထည့်ပြီးသူထွက်သွင်းပါတာတော့သူတို့က၁၀ချက်ပေါ့အဲ့၁၀ချက်ထဲမှာအရေးကြီးတဲ့အချက်ကဒီနိုင်ငံတော်သမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုရှော့ချဖို့ဆိုတဲ့အဆင့်ပါတာပေါ့အဲ့တော့ဒီရခိုင်တိုင်းရင်းသားပါတီအနေနဲ့ကလည်းအဲ့ဒီအချက်လည်းပါတယ်လို့ဆိုတဲ့အခါကျတော့ဟိုသဘောထားချင်းတိုက်ဆိုင်တဲ့သဘောများရှိပါလားရှင
်ကျွန်တော်တို့ကဒီစံခံရေးကတင်တဲ့ဟာလေပြဿနာကတော့ရှိလာနိုင်တယ်လို့ကျွန်တော်မြင်တယ်45ဦးထဲမှာပထမတစ်ခေါက်ဦးတိန်ထွန်းတင်တော့ကလည်း45ဦးကိုရွှေ့လိုက်ပါပြီအခုဦးမောင်တင်တင်တဲ့ဟာလေ45ဦးရွှေ့ဖို့အတွက်ကျွန်တော်တို့စီရင်ခေစာမှာသဘောထားပေးထားတာရှိပါတယ်ကျွန်တော်ခုစဉ်းစားမိတာက45ဦးကော်မတီကိုရောက်လာလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားပါတီတွေကလည်းတင်ထားတဲ့အချက်တွေရှိတယ်။နောက်အခုစံခံရေးကတင်တဲ့အချက်တွေရှိတယ်။တခြားပါတီကတင်တဲ့အချက်တွေရှိတော့ကျွန်တော်တို့45ဦးကော်မတီကဒီတင်တဲ့အချက်တွေပေါ်မူတည်ပြီးမှဥပဒေမုံချမ်းတရက်ဆွေးပြီးမှလက်တော်ကိုတင်ရအောင်မယ်။အဲ့မုံချမ်းဆွေးတဲ့အချိန်မှာရွေးချယ်ရမယ့်အချက်ကပြဿနာဖြစ်လာနိုင်တယ်လို့ကျွန်တော်ထင်တယ်အဲ့မှာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့45ဦးကော်မတီရဲ့လုပ်ပိုင်ခွင့်ထဲမှာညာရဆန္ဒမေးတဲ့ဆုံးဖြတ်မယ်ဆိုတဲ့အချက်တစ်ချက်ပါလာပါတယ်အဲ့လိုမျိုးဆိုလို့ရှိရင်ကိုလိုဆန်တဲ့အချက်လေးတွေကျွန်တော်တို့ဖြစ်စေချင်တာကတော့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတင်တဲ့အချက်လေးတွေကဘာဖြစ်ဖြစ်ဖြစ်ဖက်ဒရယ်မုံကိုအခြေခံပြီးတော့တဲ့အချက်လေးတွေပါတယ်အဲ့အချက်လေးတွေမရမှကျွန်တော်တို့စိုးရင်းနဲ့ကျန်းခံရေးကတင်တာဖြစ်ဖြစ်ဖြစ် NLD ကတင်တာဖြစ်ဖြစ်ကျွန်တော်တို့ကလည်း online အားအလုံးလောလောဆယ်စဉ်းစားနေတယ်ကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့အချက်လေးတွေကျွန်တော်တို့နိုင်ငံမှာအကြီးကပြဿနာဖြစ်နေတယ်ကတိုင်းရင်းသားပြဿနာလို့ကျွန်တော်မြင်တယ်တိုင်းရင်းသားတွေတန်းတူခွင့်ရမရရှိသေးတဲ့အတွက်ပဲအခုလိုပြဿနာဖြစ်နေတယ်လို့မြင်တယ်။အဲဒါကြောင့်ကျွန်တော်တို့တိုင်းရင်းသားကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တိုင်းရင်းသားတွေလိုချင်တဲ့ဒန်းတွေကိုခွင့်ရတွေကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တို့တင်တဲ့အချက်လေးကိုတော့ဦးစားပေးပြီးဖြစ်စေချင်တယ်။အဲ့ဒီ45ဦးကော်မတီထဲမှာညရမေးတဲ့တာအနိုင်ယူပြီးယူသွားလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေတင်တဲ့အချက်လေးတွေမရမှာပေါ့ပဲအဓိကစိုးရင်ပါလေကျွန်တော်ဒီကစိုးရင်တဲ့အချက်ကတော့အားရပါပဲ
။ဟုတ်ကဲ့ပါ။အဲ့တော့ NLD ပါတီကိုဒါမြန်မာလူမျိုးကြီးဗမာလူမျိုးကြီးပါတီတည့်ရအနေနဲ့ဟိုတိုင်းရင်းသားတွေဘက်ကရှုမြင်တဲ့သဘောလားရှင်။
ကျွန်တော်တို့ကတော့ပွန့်ပွန့်လင်းပြောရင်မြင်ပါတယ်ခင်ဗျ။ NLD ပါတီကတော့သူပါတီအောက်မှာတိုင်းရင်းသားတွေပါတယ်ဆိုရင်လည်းကျွန်တော်တို့တိုင်းရင်းသားတွေရဲ့အသင်တောက်လျှောက်ပြောလို့မရဘူး။ကျွန်တော်တို့အခုလက်ရှိတွေမြင်နေရပါတယ်။ NLD ပါတီထဲကတိုင်းရင်းသားတွေကသူတို့ပြောချင်တဲ့အချက်လေးတွေကိုပြောလို့မရပါဘူး။ NLD ပါတီရဲ့ခွင့်ပြုချက်ရမှသာပြောလို့ရပါတယ်။အဲဒါကြောင့်တိုင်းရင်းသားတွေလိုချင်တဲ့အချက်တွေကို NLD ပါတီထဲမှာပါတယ်တိုင်းရင်းသားကတိုင်းရင်းသားအခွင့်အရေးကိုပြောလို့မရဘူးဆိုတာသိကြပါရဲ့အဲဒါ။ကျွန်တော်တို့တိုင်းရင်းသားပါတီတွေကဂျေကတာကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်ပြောချင်တဲ့အချက်လေးတွေကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့အချက်လေးတွေကိုပြောခွင့်ရပါတယ်ကျွန်တော်တို့မှာပြောလဲပြောနေကြပါတယ်ကျွန်တော်တို့ဥရွှေတော်တော်ထဲမှာပဲကျွန်တော်တို့ရခိုင်ပါတီကအသင်းအများကြီးထွက်တယ်ဆိုတာအားရပါပဲကျွန်တော်တို့ပြောခွင့်ရပါတယ်ကျွန်တော်တို့ကအားကြောင့်ကျွန်တော်တို့လိုချင်တဲ့အချက်လေးတွေဒီကပြင်ဖို့ဒီကလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီ NLD ပါတီကရေကောက်ပွဲဝင်တော့ကပေါ့နော်ရေကောက်ပွဲကြီးညာစရန်ရဆိုလို့ရှိရင်တို့ကငင်းချမ်းရေးကနံပါတ်1ပြီးလို့ရှိရင်ဒီဟိုဖွဲ့စည်းပုံပြင်ဆင်ရေးပေါ့ဖွဲ့စည်းပုံပြင်ဆင်ရေးကတော့တောက်လျှောက်ပြောလာခဲ့တာပေါ့ဒါပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုစပြီးတော့အာဏာရခဲ့ကဒီလွတ်တော်မှာ majority အများစုနေရာရခဲ့ကြတဲ့ကမစခဲ့ဘဲနဲ့အခုလွတ်တော်တက်တန်းကုန်ကန်ဒီအစိုးရတက်တန်းကုန်ကန်နေကြမှာထပြီးတော့ဟိုဒီကိစ္စကိုဟိုအဆိုင်ပြင်းနေတယ်ဆိုတဲ့သဘောကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲ့ဒါတော့ကျွန်တော်တို့တော်တော်ထဲမှာဆွေးနေတဲ့ တုံးကလည်းပါပါတယ်အဲ့ဒါကကျွန်တော်လည်းလွတ်တော်မှာဆွေးနွေးခဲ့တဲ့ချက်တွေပါပါတယ်ဖွဲ့စည်းပုံပြင်မဲ့ဟာဟာနောက်ကျနေပြီဆိုတဲ့ဟာပဲမင်းကစတဲ့ကလေးကသူတို့ energy ကကျင်ကျဲထိမှပါတဲ့အချိန်မှာသူတို့စပြီးအကောင့်တွေပေါ်တင်ပါတယ်သူတို့ကတော့ငင်းချင်းရဲကနေစပြီးပြင်မယ်ဆိုပြီးသူတို့ကစူးစမ်းခဲ့ပါတယ်ငင်းချင်းမအောင်မြင်တဲ့ခါကျတော့အခုမှဒီလွတ်တော်ထဲကိုရောက်လာပါတယ်လွတ်တော်ထဲကိုရောက်တဲ့အချိန်ကလည်းကျွန်တော်တို့မြင်တဲ့အချက်ကတော့ထောင်ချိတ်ဖွဲ့စည်းပုံချက်ကဥပဒေပြင်လို့ရပါမလားဆိုတဲ့စိုးရိမ်မှုတွေကဒူတိုင်းမှာရှိနေကြပါတယ်အဲဒါကြောင့်ဖွဲ့စည်းပုံပြင်တဲ့ပြင်ဖို့ပြင်ဆင်တဲ့ဟာတော့နောက်ကျနေပါပြီအခုတနေ့ကတနှစ်ကျော်ပဲကျန်တော့တယ်တနှစ်ကျော်ထွေးမှလည်းပြီးနိုင်မယ့်အချိန်တွေကကျွန်တော်တို့မမြင်ပါဘူးခင်ဗျာကျွန်တော်တို့ဖြစ်စေချင်တာတော့ဘာဖြစ်ဖြစ်ထောင်ချေဖွဲ့စည်းပုံချေခင်ဥပဒေကိုပြင်ပြီးကျွန်တော်တို့တိုင်းရင်းသားအနေနဲ့ညီညီငယ်ငယ်နဲ့ပြည်ထောင်စုကိုတိဆောက်ကျင်တဲ့စံတာကနိုင်ငံလုံးမှာရှိပါတယ်အဲကြောင့်အဓိကပြဿနာကဒီတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့အတွက်ဒီနှစ်ထောင်ချေဖွဲ့စည်းပုံကိုလည်းပြင်ဆင်ရပါမယ်ဒါတွေကတော့ပြင်ဆင်ပြီးမှလွယ်တဲ့အချက်လေးတွေနဲ့လွယ်တဲ့ပုံမှန်လေးတွေကိုပြင်ပြီးမှချစ်ဆက်ပြီးတော်လို့ရပါမယ်ခင်ဗျာကျွန်တော်တိုင်းသားပြဿနာကိုဒီလိုမှမဖြေရှင်းရနိုင်မယ့်အခြေအနေမျိုးမြင်ပါဘူးခင်ဗျာကျွန်တော်တို့ကတော့
ဟုတ်ကဲ့ပါဒီမှာဟိုပြည်ခိုင်ပြိုးပါတီကတာဝန်ရှိပုဂ္ဂိုလ်ရောက်နေကျမမကြသေးခင်ရပဲကျမတွေ့ဆုံမိများမြင်ပြုတ်လုတ်ခဲ့ပါတယ်အဲ့ဒီခါမှာသူပြောတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကဘာဒုက္ခမှမပေးပါဘူးတဲ့ဘယ်သူမှလည်းဒုက္ခမပေးဘူးသူဟာသူရှိနေတာပေါ့နော်ဒါကနိုင်ငံရေးရည်ရွယ်ချက်နဲ့ဟို NLD ကနေဥဆောင်ပြီးလုပ်နေတယ်ဆိုပြီးတော့သူကဝေဖန်တာရှိပါတယ်အဲ့တော့2008ဖွဲ့စည်းပုံပြင်ကျင်းမပြင်ကျင်းဒီဒီအများပြည်သူနဲ့သက်ဆိုင်တယ်လို့ယူဆပါသလားအများပြည်သူရဲ့စန္ဒအရာဥပမာသူကပြောတာတော့အများပြည်သူစန္ဒမဟုတ်ဘူးဒါလူတစုကနေပြီးတော့သွေးထိုးလှုံ့ဆော်လို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဖြစ်လာတာဒီဟာပြင်စရာမလိုဘူးဦးသိန်းစိန်လက်ထက်9နှစ်မှာဘာမှလည်းမဖြစ်ခဲ့ဘူးဒီ2008ဖွဲ့စည်းပုံနဲ့ပဲအုပ်ချုပ်ခဲ့တယ်ပေါ့လေအဲ့တော့ဒီဟာနဲ့ပတ်သက်လို့သူတို့ရဲ့အမြင်လေးကိုဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့အများစုကတော့ပြင်ဆင်ချင်တဲ့ရည်ရွယ်ချက်ရှိပါတယ်ပြင်ဆင်ချင်ကြပါတယ်2010တုန်းကကျန်းခိုင်အစိုးရတက်တုန်းကလည်းပြင်ဖို့ကြိုးစားခဲ့တာပဲတစ်ချက်ပဲရခဲ့တဲ့ဟာဒါအတိပဲဖြစ်ပါတယ်ပုံမှန်15မှာနင်းနေပပကျင်းခွင့်ပေးခဲ့တယ
်
ဒါပေမဲ့မအောင်မြင်ခဲ့ဘူးပြင်ဖို့အတွက်အဲ့ဒီတည်းကတောင်းဆိုခဲ့တာပဲအခုလည်းအဲ့လိုပါပဲတောင်းဆိုတဲ့လူကများပါတယ်ဒါကိုပြင်ဆင်ပြီးသွားမှသာရမယ်လို့အများစုကမြင်လို့ရှိရင်ဒါတော့ပြင်ပေးရမှာပဲဒါကတော့ကျန်းခိုင်ရေးအနေနဲ့ပြောတဲ့ဟာတော့သူတို့အမြင်ပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့အမြင်ကတော့အဲ့လိုပဲပြင်ဆင်ဖို့လိုအပ်တယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကိုပြင်ဆင်ပြီးမှကျွန်တော်တို့ရဲ့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်လေးတွေကိုတိုင်းရင်းသားတွေရဲ့လုပ်ပိုင်ခွင့်လေးတွေကျွန်တော်တို့ကအုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာဘာဖြစ်ဖြစ်အဆင့်ချော့ပြီးကျွန်တော်တို့ပြည်သူတွေတိုင်းရင်းသားပြည်နေတွေရဲ့လုပ်ပိုင်ခွင့်လေးတွေကိုပြင်မဲ့အဆင့်လေးတွေကဒီဖွဲ့စည်းပုံမှာပဲရှိပါတယ်ပြင်ဆင်ပြီးလုပ်မှပဲအောင်မြင်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ပြင်ဆ
င်တဲ့လို့မြင်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒီအခြေခံဥပဒေကြီးအခန်း7ပေါ့နော်အရေးကြီးဆုံးအခန်းပေါ့ဒီ433ကနေပြီး436အထိပေါ့အဲ့ဒီဟာအခက်အခဲဆုံးဖြစ်နေတဲ့ခါကျတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ကိုရှေ့ဆက်ပြီးတော့ဘလို့သွားဖို့ညာစိတ်ကူးထားကြလဲမြင်ဒီမှာအနေနဲ့တွေ့တော့ခါကျတော့လေတော်တော်ကြီးကိုခက်ခဲမယ်လို့စိန်ခေါ်မှုတွေအများကြီးလည်းရှိလိမ့်မယ်လို့ယူဆမိလို့ပါရှင
်ဟုတ်ကဲ့ကျွန်တော်အရှိကပြောခဲ့ပါတယ်ဖွဲ့စည်းပုံစတင်ကလေးက NLD နဲ့ကျွန်တော်လွှတ်တော်မှာရှိတဲ့ NRG တွေပေါ့တက်မတော်နဲ့ညီနိုင်သင်ခဲ့တယ်ဆိုတဲ့အချက်လေးတွေအဲ့ဒါကိုပြောတာပါအကုန်လုံးကိုပြင်ဖို့ကျွန်တော်တို့မပြောလို့ပါဘူးအဓိကအရေးကြီးတဲ့အချက်လေးတွေပေါ့အရေးကြီးတဲ့အချက်လေးတွေပြင်ဖို့တက်ကတက်မတော်နဲ့ညီပြီးမှဒီ2007ဖွဲ့စည်းပုံချိန်ကဥပဒေမှာကအဲ့ဒီပုံမှာကပါနေတဲ့အခါကျအဲ့ဒါကိုကြုံဖို့တက်ကြုံပြီးညှင်ခဲ့ရပါတယ်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းဗာပြည်ဖြည်းဖြည်းပြင်ဆင်သွားရင်ရနိုင်ပါတယ်ဖြည်းဖြည်းချင်းညှိပြီးပြင်ရပါမယ်အခုချိန်ကတော့အခုလက်ရှိ NLD သွားနေတဲ့ပုံစံကတော့တက်မတော်ကိုလုံးဝမညှိခေပင်နဲ့သူတို့ကတော့ပြည်သူ
တွေကတက်မတော်ပါဝင်တဲ့ခံကဏ္ဍကိုရှော့ကျင်နေ
ရှော့ကျင်တယ်တက်မတော်နဲ့လုံးဝညှိနိုင်မှုမရှိခဲ့ဘူးပြည်သူတွေရဲ့အင်အားနဲ့သူတို့ကတိုက်ရှင်တဲ့သဘောရှိပါတယ်ကျွန်တော်အမြင်ပြောရရင်တော့ပြည်သူရဲ့ထောက်ခံမှုသူတို့ရထားတဲ့အခါကျတော့ NLD ကရထားတဲ့အခါကျတော့ပြည်သူရဲ့ထောက်ခံမှုနဲ့ပဲဒါကိုကျင်ဖို့တဲ့အားနဲ့မန်နဲ့သူတို့တက်လာတဲ့သဘောဖြစ်ပါတယ်အောင်မြင်မှုမအောင်မြင်မှုဆိုတာကတော့ဒါကရှစ်ဆက်ပြီးမှကျွန်တော်တို့ဒါလုံးဆောင်မှုပုံမှာပဲမူတည်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်။အောင်မြင်ခြင်းမအောင်မြင်ခြင်းကတော့ဒါပြောတော့ပြတ်ပြောလို့မရဘူ
း။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။VOA American အတန်းကဒီမနက်ခင်းပိုင်းအစီအစဉ်တွေကို Facebook စာမျက်နှာကရောလိုင်းဒိုမီတာ32/40/48နဲ့လိုင်းလမ်းမီတာ190ကပါဖမ်းယူနားဆင်နိုင်ရပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီတွေကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့တရုတ်မြန်မာဆက်ဆံရေးကောင်းနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်။အခုလ31ရက်နေ့ကရှမ်းပြည်နယ်ကျိုင်းတိုမြို့မှာအစိုးရညဉ့်ဉျေးရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဖွဲ့ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးကြပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ပြီးနှစ်ဖက်အပြည့်အစာချုပ်ချုပ်နိုင်မှုပါ။အဲဒီဆွေးနွေးပွဲမှာလက်နက်ကိုင်၃ဖွဲ့ဘက်ကအပြည့်အစာချုပ်နဲ့ပတ်သက်ပြီးသူတို့ရဲ့အဆိုပြုချက်၇ချက်အစိုးရဘက်ကိုပေးခဲ့ပါတယ်။အစိုးရညဉ့်ဉျေးရေးကိုယ်စားလှယ်တွေရဲ့ပြောပြချက်အရတိုင်းသားလက်နက်ကိုင်၃ဖွဲ့ရဲ့အဆိုပြုချက်အားလုံးလက်ခံဆွေးနွေးလို့ရတယ်။ဒါပေမဲ့တစ်ချက်ကတော့ဖြစ်နိုင်ွယ်မရှိဘူး။အဲ့ဒါကတော့အပြည့်အစောက်ကြည့်တဲ့လုပ်ငန်းစဉ်အပြည့်အဆိုင်ရာဆွေးနွေးတဲ့စီမှာတရုတ်နိုင်ငံကိုပါဝင်စေဖို့အဆိုပြုထားလို့ဖြစ်ပါတယ်။တရုတ်ဆိုရဘက်ကလည်းမြန်မာနိုင်ငံအရှိပိုင်းနဲ့အရှိမြောက်ပိုင်းတရုတ်နယ်စပ်တွေမှာတည်ငြိမ်မှုရှိစေခြင်းနဲ့မြန်မာညီညာရေးအတွက်လည်းအမြဲပဲကူညီဖို့အသင့်ရှိတယ်လို့ပြောဆိုနေပြီးအထူးကိုယ်စားလှယ်တယောက်တောင်သီးသန့်ခန့်တာဝန်ပေးထားပါသေးတယ်။ဒါနဲ့မကကုလသမဂ္ဂလူညွန့်ရေးကောင်စီမှမြန်မာကိုပြစ်တင်ဆွတ်ဆွဲအရေးယူမဲ့ကိစ္စတိုင်းမြန်မာဘက်ကရည်တည်ပေးပြီးလိုအပ်ရင်ပြီးတော့အာဏာသုံးပါတယ်။ဒီလိုအခြေအနေရှိတဲ့မြန်မာနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးကောင်းနေသလားဆိုတာကလည်းစိတ်ဝင်စားစရာပါ။ကုရပအစိုးရသည်လက်ထက်တရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းလေ့လာတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်ဆက်အာဏာရှင်အစိုးရလက်ထက်ကစစ်အစိုးရနဲ့တရုတ်အစိုးရဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်။မြမအရေးနဲ့ပတ်သက်ရင်ကုလသမဂ္ဂလုံခြုံရေးကောင်စီလိုနေရာမျိုးမှာမြန်မာဘက်ကအမြဲရည်တည်ပေးခဲ့ပြီးဗီဒီယိုအာဏာသုံးပေးပါတယ်။American အပါဝင်အနောက်နိုင်ငံတွေနဲ့အဆင်မပြေတဲ့မြန်မာနိုင်ငံအဖို့ကုံသွယ်ရေးရင်းနှီးမြှုပ်နှံရေးကအစတရုတ်နိုင်ငံနဲ့ပဲအများဆုံးဆက်ဆံလုပ်ကိုင်ဖြစ်ခဲ့ပြီးတရုတ်နိုင်ငံအတွက်အထူးသဖြင့်နယ်စပ်ချင်းကပ်လျက်ယူနန်ပြည်နယ်အတွက်အကျိုးစီးပွားအများကြီးဖြစ်ထွန်းစေခဲ့ပါတယ်2011ခုနှစ်မှာတက်လာတဲ့သမရဦးသိန်းစိန်ဆိုရဟာ American အပါဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးစားပါတယ်စီးပွားရေးအရေးယူတန်ခတ်ပိတ်ဆို့ထားမှုတွေရော့သွားအောင်လုပ်ပါတယ်အနောက်နိုင်ငံတွေရဲ့ယင်းနှိမ့်မြုံနယ်မှုဝင်ရောက်လာအောင်ဖိတ်ခေါ်ပါတယ်။နိုင်ငံတကာဆက်ဆံရေးမှာတရုတ်တနိုင်ငံတည်းကိုအားကိုးနေရတဲ့အနေအထားကရုံထွက်ဖို့ကြိုးစားလာတာကြောင့်ဖွင့်မပြောပေမဲ့တရုတ်ဆိုရဘက်ကတိတ်သဘောမကျဘူးလို့ခန့်မှန်းရပါတယ်။ဒီအခြေအနေကိုဆိုးရွားသွားအောင်တွန်းပို့လိုက်တာကတော့2015နှစ်စန်းဖုန်ကြားရှင်ဦးဆောင်နဲ့ကိုကန့်တက်တွေကကိုကန့်နဲ့ညီတဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်ပေါက်လာတာပါ။မြမတက်မတော်အတွက်အထိခိုက်အကြဆုံးများတဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီအခြေခံပေါ်ကနေတက်မတော်ခေါင်းဆောင်တွေဟာတရုတ်နိုင်ငံအပေါ်တန်တရာအများကြီးဝင်ခဲ့ပြီးခက်တန်းတန်းဆက်ဆံရေးမျိုးဖြစ်ခဲ့တာတွေ့မြင်ရပါတယ်။အဲ့ဒီပြဿနာနောက်ပိုင်းတက်မတော်ရဲ့စစ်လက်နက်ဝယ်ယူဖြည့်တင်းမှုတွေဟာတရုတ်ဘက်ကမဟုတ်တော့ဘဲရုရှားနဲ့အခြားနိုင်ငံတွေဘက်ခြေဦးလှည့်ခဲ့တယ်လို့တက်မတော်တာဝန်ရှိသူတချို့ကပြောပါတယ်။အခုနောက်ဆုံးအိန္ဒိယနိုင်ငံကနေရေငုပ်သင်္ဘောတစ်စင်းဝယ်ယူခဲ့ပါတယ်။ဒီမတိုင်ခင်တရုတ်ဘက်ကသူတို့ရေငုပ်သင်္ဘောတစ်စင်းရောင်းပေးမယ်။အဲ့ဒီအတွက်နောက်ထပ်ရေငုပ်သင်္ဘောအငယ်တစ်စင်းမှလက်ဆောင်ပေးမယ်လို့ကန့်လန့်တာရှိခဲ့တဲ့အကြောင်းဒါပေမဲ့ ရောင်းမဲ့ရေငုပ်တင်မော့ဟာတောင်တယောက်ပင်လယ်မှာနစ်မြုပ်ခဲ့ပြီးသားကိုပြန်ပြုတ်ပြင်ထားတာဖြစ်တဲ့အပြင်ရောင်းစေးကလည်းမြင့်နေရမှုမြမတက်မတော်ဘက်ကအိန္ဒိယရေငုပ်တင်မော့ကိုရွေးချယ်ဝယ်ယူလိုက်တာလို့ဆိုပါတယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာရခိုင်အေအေတပ်ဖွဲ့ကအသုံးပြုတဲ့ဒုံးနဲ့လက်နက်ခဲယမ်းတွေဟာတရုတ်တပ်မတော်မှာသုံးတဲ့လက်နက်တွေဖြစ်တယ်ဆိုတဲ့အကြောင်းမြမတက်မတော်ဘက်ကဓာတ်ပုံအထောက်ထားတွေနဲ့တကွတရုတ်ဘက်ကိုပြောဆိုခဲ့တယ်လို့ဆိုပါတယ်တမရိုကိုတိုက်နေတဲ့သဘုံတက်ဖွဲ့လက်တဲ့အဲ့လိုလက်နဲ့တွေရောက်သွားနေတာကိုတရုတ်ဘက်ကထိန်းချုပ်တားဆီးပေးဖို့ပါဒါပေမဲ့တရုတ်ဘက်ကတော့သူတို့အနေနဲ့တရားဝင်အဲ့လိုရောင်းတာထောက်ပံ့တာမျိုးမလုပ်ပါဘူးလို့ဆိုပါတယ်ဒါကိုမြန်မာတက်မရိုဘက်ကသိပြီးကျင့်တတ်တာတော့မဟုတ်ပါဘူးဒါဒီမှာကနေဇက်ကအင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်ဘက်ကထိန်းချုပ်ထားတယ်လို့မြန်မာတက်မရိုဘက်ကယူဆပြီးအမြင်မကြည်လင်တာကြားခဲ့ပါပြီ
နောက်တစ်ချက်ကကာလကြာရှည်ဆိုင်းငံ့ထားတဲ့အေယာဝတီမြစ်စုံဒီအားရစစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရဟာအရင်သမ္မတဦးသိန်းစိန်အစိုးရကိုရောလက်ရှိ NLD အစိုးရအပေါ်ကိုပါအမည်မကြီးလင်ပါဘူးစီမံကိန်းအကောင့်ထဲပေါ်မဲ့ကုမ္ပဏီရုံးခန်းတွေနေပြည်တော်ရန်ကုန်နဲ့မြစ်ကြီးနားမှာဒီနေ့အချိန်ထိဖွင့်လှစ်ထားပြီးစီမံကိန်းဆက်လုပ်နိုင်ရေးနှီးပေါင်းစုံနဲ့စ조사နေတာတွေ့နိုင်ပါတယ်ကြောက်ပြူရေနဲ့စစ်ကန်းနဲ့အထူးစီးပွားရေးစုံကိစ္စဆိုရင်လေဒီအတိုင်းပါပဲတရုတ်ဘက်ကဒေါ်လာ9ဘီလီယံလောက်ရည်မှန်းထားတဲ့စီမံကိန်းကြီးကိုမြန်မာဘက်ကပထမအဆင့်အနေနဲ့ဒေါ်လာ1ဘီလီယံကျော်နဲ့အစပြုထားဖို့လောက်ပဲခွင့်ပြုချက်ပေးထားပြီးမြန်မာဘက်ကရယူမဲ့အချိုးအစားရာဂိုင်နှုန်းတိုးမြင့်ထားတာကိုလည်းတရုတ်ဘက်ကသိပြီးဘဝင်ကျလာတာမျိုးတော့မဟုတ်ပါဘူးပြီးခဲ့တဲ့လပိုင်းအတွင်းရန်ကုန်မှာအမေရိကန်ဂျပန်ပူးတွဲပြီးရင်းနှီးမြှုပ်နှံမှုဆိုင်ရာ Foreign ကျင်းပခဲ့ပါတယ်စက်တင်ဘာလဇန်မှာရောက်လာတဲ့တောင်ကိုရီးယားသမ္မတကီးစင်မာလေမြန်မာနိုင်ငံမှာကိုရီးယားဆက်မှုဆောင်ထူထောင်မဲ့ကိစ္စဒလမျိုးတစ်ဖော်ဆောင်ရေးစူးစမ်းလေ့လာမှုလုပ်မဲ့ကိစ္စအပါအဝင်စီးပွားရေးဆိုင်ရာသဘောတူညီချက်တတိတန်းကြီးလက်မှတ်ရေးထိုးခဲ့ပါတယ်မြန်မာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်ပေါ်လာစေရေးစူးစမ်းမှုတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတိတ်ပြီးဝမ်းသာအားရရှိနေမှာတော့မဟုတ်ပါဘူးဒါအပြင်အခုနောက်ပိုင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့တဖက်သက်ဆန်တဲ့ထုတ်ပြန်ကြေညာချက်တွေကလည်းမြန်မာအစိုးရနဲ့ပတ်သက်သူတွေအတွက်စိတ်ကတိကောက်ဖြစ်စရာတွေပေါ်ထွက်လာပြန်ပါတယ်။ဥပမာအားဖြင့်ဝင်ကြီးဦးကျော်တင်နဲ့တရုတ်တန်အမတ်ကြီးတို့တွေ့ဆုံပွဲမှာဟောင်ကောင်ကဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့ရည်တည်ချက်ကိုမြန်မာအစိုးရကထောက်ခံတယ်ဆိုပြီးထုတ်ပြန်တာမျိုးမြေဆုံစီမံကိန်းပြန်ဆဖို့တိုင်းသားကောင်းဆောင်တွေကန့်ကွက်ဖို့မရှိဘူးလို့ပြောတယ်ဆိုတာမျိုးဖြစ်ပါတယ်
အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တရုတ်မြန်မာဆက်ဆံရေးဟာသတင်းမီဒီယာတွေမှာဆွေမျိုးပေါက်ဖော်ဆက်ဆံရေးလို့ဘယ်လိုပဲပြောနေနေတစ်ဖက်နဲ့တစ်ဖက်သိပ်ပြီးရင်းနှီးနှီးနွေးနွေးထွေးထွေးရှိလာတဲ့ဆက်ဆံရေးမျိုးတော့မဟုတ်ပါဘူးတရုတ်ဘက်ကမြန်မာနိုင်ငံကိုသူ့ရဲ့ဈေးကွက်သူ့ရဲ့ပင်လယ်ထွက်ပေါက်သူ့ဩဇာညောင်းရနေရာအဖြစ်သဘောထားနေတယ်လို့မြန်မာဘက်ကလည်းတရုတ်ကိုအင်အားကြီးတဲ့အိမ်ကြီးချင်းနေဆက်တပုံတွေကိုကင်တွယ်ထားပြီးမြန်မာပြည်တွင်းမှာတရုတ်အကျိုးစီးပွားတွေအကောင့်ထဲပုံနိုင်အောင်လုပ်နေတယ်မြန်မာနိုင်ငံသားရေးမူဝါဒကိုတွေဝိုက်တဲ့ဤနဲ့ထိန်းချုပ်ဖို့စူးစမ်းနေတယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်မယုံသင်တာဖြစ်နေကြတဲ့အနေအထားမျိုးရောက်နေတယ်လို့ဆိုရင်မှားမယ်မဟုတ်ကြောက်ပ
ါဦးစီတော်အမြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါခင်ဗျာလာမယ့်အင်္ဂါနေ့ညမှာဘယ်လိုအကြောင်းအရာတွေကိုတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာပါလဲ
ဒီရပိုင်းတွေအတွင်းအစိုးရကုစရီနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြစ်ရရေးဆွေးနွေးကြတဲ့အခါမှာနှစ်ဖက်အပြစ်ရဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆူပြူတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်။မြန်မာနိုင်ငံကြီးကြီးလုပ်ငန်းစဉ်အထူးသဖြင့်တော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်။မြန်မာညီငယ်ရေးလုပ်ငန်းစဉ်မှာအခုလိုမျိုးအင်းကြီးချင်းတရုတ်နိုင်ငံအခန်းကဏ္ဍတစ်ခုလိုမျိုးပါလာတာဟာညီငယ်ရေးလုပ်ငန်းစဉ်တွေအတွက်အလားအလာကောင်းဖြစ်ပါရဲ့လားဆိုတာကိုတော့လာမယ့်အင်္ဂါနေ့ညတိုက်လေလိုက်စီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှိနေတဲ့အကူရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင်တိုက်လေလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်လို့ရပါတယ်ခင်ဗျာ
။လာမယ့်အင်္ဂါည VO ရဲ့တိုက်ရိုက်လေလံအစီအစဉ်မှာသတင်းရှင်တွေ ပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့မအေးတနာကျော်တင်ဆက်မဲ့မြမပြီမှဘေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးခြင်းပါတယ်။နောက်ပိုင်းမှာတော့သောရရှင်တွေကိုမြစ်တာတေးလက်ဆောင်ဖြစ်တဲ့မြမသချင်းတွေတပုံနဲ့ဖြောပြပေးမှာဖြစ်ပါတယ်ရှင်။အခုရင် VOE Facebook စာမျက်နှာပေါ်ကသောရရှင်တွေရဲ့မှတ်ချက်တူလေးတွေပြောပြပေးခြင်းပါတယ်နော်။ရုပ်ဆိုးမဆိုတဲ့သောရရှင်ကျမတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးရေးလာတာကတော့နေ့ရက်တိုင်းမှာအောင်မြင်ခြင်းအဖျားဖျားနဲ့ VOE ပြည့်စုံပါသည်လို့ဆုတောင်းပေးလာတာပါကျေးဇူးအထူးတင်ပါတယ်နော်ကဲစာနီဆိုတဲ့သောရရှင်ကလည်းသူက VOE ကိုနေရောညပါနားထောင်နေတဲ့ပရိသတ်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOE ကျွန်တော်ကတော့ VOE ကိုနေရောညပါနေတိုင်းနားထောင်ပါတယ်ညဘက်တီးနူးတော်မှာပြန်ဖွင့်ပြီးတော့နားထောင်ပါတယ်အဲ့လိုမျိုးနားထောင်လိုက်မှပြန်အိပ်ပျော်ပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်အားတဲ့နေ့တရက်လောက်ဒီ VOE ကိုကျွန်တော်တို့ဖြတ်တန်းခဲ့တဲ့ဘဝလေးကိုပြောပြခြင်းပါလေ
။ဟုတ်ကဲ့ပါ။ကျွန်တော်အားတဲ့တရက်လောက် VOE ကိုကျွန်တော်တို့ဖြတ်တန်းရတဲ့ဘဝလေးပြောပြခြင်းပါလေ။ဆိုလို့ဟုတ်ကဲ့။ကိုဇာနီအားရင်အားရနေကျွန်မတို့စီကိုစာရေးပါ။စာရှိရှိရေးလဲရပါတယ်။ Messenger ကစာရေးဒါမှမဟုတ် Email ကစာရေးပါ။ကျွန်မတို့အချိန်ယူပြီးတော့ဖတ်ပါတယ်။ဟိုစကားပြောဖို့ကတော့တခြားတော်ရရှင်တွေကိုပဲကျွန်မပြန်ကြားပေးတယ်လို့မျိုးကျွန်မတို့ဒီ American ပြည်အောင်စုကအချိန်ဒီနဲ့ဒီမြန်မာနိုင်ငံဒါမှမဟုတ်လေတခြားဒေသအသီးသီးမှာရောက်နေကြတဲ့သောရရှင်တွေရဲ့နေ့တစ်နေ့တာအချိန်တွေမတူပါဘူးကျမတို့ရဲ့ဟိုတာဝန်ထမ်းဆောင်ရတဲ့အချိန်တွေလည်းကျမတို့ရုံးထဲမှာတော့တယောက်နဲ့တယောက်ကျမတို့ VOE အဖွဲ့ထဲမှာတော့မတယောက်နဲ့တယောက်မတူပါဘူးဒါကြောင့်မလို့အဲ့လိုမျိုးခုနကတော့လို့ပြောပြခြင်းနေဆိုရင်ကျမတို့လေးလိုင်းပေါ်မှာလေးလိုင်းဆိုရလေတယ်လီဖုန်းကတစ်ဆင့်စကားစင်ပြီးပြောဖို့တော့တယောက်နဲ့တယောက်တိတ်အဆင်ပြေမယ်လို့မထင်ပါဘူးရှင်ဒါကြောင့်မလို့စာရေးပြီးတော့ပြောပြနိုင်ပါတယ်ကျမတို့အချိန်ယူပြီးတော့ဖတ်ပါတယ်တခြားသောရရှင်တွေကိုမျှဝေလို့ရတယ်ဆိုရင်လည်းကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးပါရယ်အခုလိုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။နိုင်ဖန်းလာဆိုတဲ့သောရရှင်ရေးလာတဲ့စာလေးကိုလည်းပြောပြပေးခြင်းပါတယ်။သူကနှစ်ပေါင်း90လွန်ခဲ့တဲ့နှစ်ပေါင်း90နဝမရန်ကျောင်းသားဘဝက VOE ကျွန်တော်ကိုပြပို့တဲ့လက်ဆောင်လေးရှိပါတယ်ဆိုတော့စာရေးလာတာပါ။အခုရက်ပိုင်းနှစ်90ပြည့်မှာမို့အမှတ်တရပါတဲ့။လွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကတည်းကယနေ့ထိ VOE နဲ့တူအတူရှိနေခဲ့ပါတယ်လို့ဆိုလာပါတယ်။အခုတော့ mobile internet ကဆိုတော့အသံပိုင်းစိတ်ချမ်းသာရပါတယ်။အသစ်ထွက်တဲ့ VOE application V4.3.3 ကအသုံးပြုဖို့နည်းနည်းခက်ပါရင်အထူးသဖြင့် live audio ပါတဲ့ဟုတ်ကဲ့ပါအဲ့လိုမျိုးအသုံးပြုဖို့ခက်လို့တခုခုဖြစ်တယ်ဆိုရင်တို့ချက်ချင်းမဲ့ပြင်ဆင်ပြီး version အစ်စ်ထုတ်လို့ရှိပါတယ်နော်ဒါကြောင့်မလို့မကြောက်ခင်မှာပဲအဆင်ပြေသွားပါမယ်လို့ပဲပြောချင်ပါတယ်ဒါမှမဟုတ်ရင်လည်းဟိုအသုံးပြုတာနည်းနည်းလေးဟိုအထာကျလာတဲ့အခါမှာပေါ့လေအသုံးပြုတာနည်းနည်းလေးဟိုကျွမ်းတဝင်ဖြစ်လာတဲ့အခါမှာ live audio နားထောင်တာမျိုးအလွယ်တကူအသုံးပြုလို့ရမယ်လို့ထင်ပါတယ်နည်းနည်းလေးစူးစမ်းကြည့်ပါအောင်လို့နိုင်ပန်းလှန်ကိုပြောချင်ပါတယ်အဆင်မပြေရင်လည်းကျွန်မစီကိုစာထည့်ပါအဲ့ကြရင်ကျမနည်းနည်းကိုယ့်ဘက်ကိုလေ့လာပြီးတော့ပြပေးပါမယ်အခုတော့ကျမကဟို mobile application ကတော့ဖုန်းထဲမှာရှိနေတယ်ကျမတို့ဒီကနေပြီးတော့ရုံးကနေဓာတ်ရိုက်နားထောင်တာမျိုးဆိုတော့လေ mobile application ကိုတိတ်ပြီးတော့မသုံးပြလို့ပါကျမရဲ့ apple application ကတော့အဆင်ပြေနေတာတွေ့ရပါတယ်ဒီတော့နိုင်ပန်းလာသုံးနေတာဘာ mobile application ဆိုတာလဲကျမတို့တစ်ချက်လောက်ပြောပြပေးပါအောင်နော်နှစ်90ကျော်အခုလိုမျိုးအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခု VOE ကိုဆက်သွယ်ပြီးတော့ကိုယ်တိုင်ရင်ဖွင့်လာတဲ့သောရရှင်တယောက်ရင်ဖွင့်ထားတာကိုဝေမျှပေးခြင်းပါတယ်။သူနေထိုင်တဲ့ချင်းပြည်နယ်ကသူတို့မြို့မှာဘာသာရေးဖိနှိပ်မှုလိုမျိုးအဖြစ်မျိုးသူတို့ကိုယ်တိုင်သူတို့နှကိုးကွယ်သူတွေကိုယ်တိုင်ကြုံတွေ့နေရပါတယ်လို့ပြောလာသူဖြစ်ပါတယ်။ဦးနိုင်ဟာအောင်ကနှကိုးကွယ်သူတွေရဲ့နှစ်သက်အဆောက်အုံကြီးကျယ်ရေးမှာဦးစီးတာဝန်ယူထားတဲ့သူတူဖြစ်ပါတယ်။သူတို့ရဲ့မြေနေရာကိုတခြားအစိုးရကနေပြီးတော့အဆောက်အုံတွေဆောက်နောက်ပြီးတော့သူတို့ရဲ့မြေနေရာအတွက်ခရံကိုလည်းသူတို့ကမပေးဘဲနဲ့အချက်အသေးတွေလုပ်နေလို့သူတို့ဘာသာအတွက်ထွက်မြတ်ထားတဲ့နှစ်တကူကျင်းပရာအဆောက်အုံစီကိုသူတို့ဝင်ခွင့်သွားခွင့်လာခွင့်အသုံးပြုခွင့်မရှိတော့ပါဘူးဆိုပြီးရင်ဖွင့်လာတာဖြစ်ပါတယ်
။ကျွန်တော်တို့ချင်းပြည်နယ်မင်းနတ်မြို့မှာဥပယာပါတာ၃မြို့ရှိတယ်။ပုဒ္ဓပါတာရဲ့ခရိယပါတာရဲ့နတ်ပါတာရဲ့၃မြို့ရှိတယ်။ပုဒ္ဓပါတာကျောင်းကသုံးကြီးကျောင်းက၅ကျောင်းအရိယံပါတာ15ကျောင်းရှိတယ်။နတ်ပါတာကျောင်းကကုံစီခန်းမှာ10ကျောင်းထက်ရှိတယ်။ကုံစီဆိုတာကုံဆိုတာနှစ်ကြီးဆိုတာတိုက်ရှင်းတော့တိုက်ရှင်းတော့နှစ်လို့ ပါတာပြန်ရင်လည်းမမှားဘူးဒါပေမဲ့အကောင်းဆုံးကနေ့တစ်ကူပွဲကျင်းပရာအဆောင်ပေါ့ကုမ္ပဏီခန့်မှာဆိုတာအဲ့ဒီဟာကိုကုမ္ပဏီခန့်မှာမလုပ်ပဲနဲ့မြို့တော်ခန့်မှာလုပ်ချင်ကြလို့နပစံကကန့်ကွက်ဖဲလို့အခုထိနပစံရဲ့လက်ထဲမှာပဲထိခဲ့တယ်ဒါပေမဲ့မနေ့တနေ့ကဒီထဲကြီးဒီချေဌာနကနေပြီးတော့မှကံပြည့်တယ်ဆိုပြီးတော့ကနေ့စပွန်လုပ်လိုက်ညပြီးတော့ရပ်ပေါ်ယူဆောက်လိုက်အဲ့လိုလုပ်လာကြတယ်အဲ့ဒီမင်းတမပါတာသုံးမျိုးထဲမှာနတ်ပုခိတို့ပါရဟာနဲ့နဲ့နတ်ပါတာကခမည်းများညပြီးတော့ခရိယာနဲ့ပုဒ္ဒါကမိသူညီနှောက်ရှိတယ်အဲ့ဒီတခြားပါတာကြီးကနေပြီးတော့နတ်ပါတာကိုယ်ကိုယ်နှစ်တူကျင်းပါပြီတော့နတ်ပူဇော်ရအဆောက်အဦးမြေနေရာကိုလာပြီတော့အမျိုးမျိုးဖဲ့ယူပြီတော့အခုဆိုလို့ရှိရင်ကျွန်တော်တို့ဝန်လို့တော့မရတော့ဘူးအဲ့လိုလုပ်နေကြတာအရင်ကဆိုရင်ခရိုင်နဲ့မြို့နယ်ဥပစုရင်းမှုတို့ကကျွန်တော်တို့ဖက်မှာပါတယ်လားလို့အခုဆိုရင်ခရိုင်နဲ့မြို့နယ်ကလူကြီးကြီးကပါသူတို့ဖက်မှာပါနေလို့ကျွန်တော်တို့ဘာလုပ်လို့မရလို့တရင်ပို့တာပါပါတာကြီးဆိုတော့ပါတာသာသနာနဲ့ရင်ကျေးမှုပွန်ကြီးဒူရာအောင်ကိုဒီကြောင့်သူ့ပွန်ကြီးသူ့စီမှာရေဂစ်တာနဲ့ဟိုအကျိုးအကြောင်းပြင်ပြထားတယ်။နောက်ပြည်နယ်ဥချုပ်ရေးမှုဒီမှတော့ခဏခဏပဲတင်တာသူတို့ကလည်းဘာမှမလုပ်သေးဘူး။
ဒါတော့ viewer ကိုဆက်သွယ်ပြီးတော့ချင်းပြည်နယ်မင်းနဲ့ကဦးနိုင်ဟအောင်သူတို့နတ်ကိုွယ်သူတွေတွေ့ကြုံနေရတဲ့အခက်အခဲကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်။အခုလိုမျိုးအဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ရင်ဖွင့်ကျင်တယ်ဒါမှမဟုတ်လေရင်ဖွင့်စာရေးကျင်တယ်ဆိုတော့ viewer ကိုဆက်သွယ်လို့ရပါတယ်နော်။အကယ်၍ကိုယ်တိုင်ရင်ဖွင့်မယ်ဆိုလေကျွန်တော်တို့ဖုန်းပြန်ခေါ်ပေးမှာပါ။ Messenger ကပဲဖြစ်ဖြစ် email ကပဲဖြစ်ဖြစ်ဖုန်းနံပါတ်ကိုပို့ပေးလိုက်ပါ။နာမည်ပို့ပေးလိုက်ပါ။အကြောင်းအရာလေးကိုပို့ပေးလိုက်ပါနော်။ဒါမှမဟုတ်လေကျွန်တော်တို့ကို Messenger email တို့ကနေစာရေးဆက်သွယ်နိုင်ပါတယ်ရှင်။ဆက်ပြီးတော့တော်ရရှိနေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါတယ်ရှင်။တိုင်းရင်းလေးလိုက်အစီအစဉ်မှာဆွေးနွေးထားတဲ့အကြောင်းအရာနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်။ဒီတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တော်ရရှင်မင်းမြတ်သူကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုမျိုးထုတ်ဖော်လာပါတယ်
။ဗမာစစ်တပ်ဟာတိုင်းသားတွေကိုဘတော်မှနေရာပေးမှာမဟုတ်ပါဘူး။ရခိုင်ပြည်နယ်ဆိုအဝေးကြီးပဲ။ဘာကြောင့်လဲဆိုတော့ကြောက်ဖြူသဘောတန်းငွေကိုတက်ကိုရောင်းစားထားတယ်။နောက်ပြီးကလတန်စီမံကိန်းကိုအိန္ဒိယကိုရောင်းစားထားတယ်။တကယ်လို့ရခိုင်တပ်မတော်အီအီနဲ့ညီညာရေးရသွားလို့ရှိရင်ရခိုင်လူလူကိုခွဲလန်းပေးရတော့မှာကိုကြောက်လို့အဖြူအောင်နေမီတို့ဘာလို့နဲ့စစ်ဘုတ်ချုပ်တွေနဲ့ NLD အစိုးရပေါင်းပြီးတော့ဝါရဖြတ်နေတာပါအဖြူအောင်နေမီဆိုလို့ရှိရင်ရခိုင်ပြည်နယ်အရင်ကဘာလို့မတိုးတက်တာလဲတမိုင်းကိုပြန်ကြည့်လိုက်ပါရှင်းရှင်းပြောရရင်တော့ကြောက်ဖြူသဘောတန်ငွေနဲ့ကလတန်စီမံကိန်းကရတဲ့အကျိုးမြတ်တွေကိုစစ်ဘုတ်ချုပ်တွေနဲ့သူတို့ရဲ့မိသားစုကောင်းစားရေးအတွက်ခွဲဝေလိုက်ကြပါပြီအခုလက်ရှိအီအီရခိုင်တပ်မတော်ကိုရခိုင်ပြည်မှာနေရာပေးလိုက်ရင်သူတို့ရဲ့အကျိုးစီးပွားကိုယ့်အကူပဲတွေးကြည့်ကြပါ
စစ်ဘုတ်ချုပ်တွေအနေနဲ့သူတို့အကျိုးမြတ်တွေရယူပြီးသွားပြီတခြားအဖွဲ့ကဘာဖြစ်လို့အကျိုးမြတ်တွေခွဲဝေမပေးနိုင်ရမှာလဲဆိုပြီးဒီသောရရှင်ကတော့ရခိုင်ဘက်ကတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်အခုကျွန်မဖော်ပြနေတဲ့သောရရှင်ရဲ့ပေးစာတွေကဒီလိုမျိုးနိုင်ငံရေးထင်မြင်ယူဆချက်တွေကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုကျွန်မတို့လွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်အတွက်ဖော်ပြပေးနေတာဖြစ်ပါတယ်เนาะကျွန်မတို့ VOA ရဲ့အားပေါ်မဟုတ်ဘူးဆိုတာတော့သောရရှင်နေအများသိအောင်လို့ပြန်ပြီးတော့ထောက်ပြပြောဆိုခြင်းပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့ဒီတော်ရရှင်ကတော့နာမည်မရေးထားတဲ့တော်ရရှင်မှာ viewer အဖွဲ့သားတွေစိတ်ချမ်းသာကိုကျမ်းပါပါစေဆိုပြီးတော့အစချီပြီးတော့သူကတော့ဒီမြန်မာနိုင်ငံမှာစစ်တပ်ဆိုပြီးတော့အများကလက်ညှိုးထိုးပြီးပြောနေတာတကယ်တမ်းစစ်တပ်တစ်ခုလုံးကိုခြုံပြီးတော့မပြောစေချင်ပါဘူးဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့အမြင်ကိုအခုလိုမျိုးဖွင့်ဟလာပါတယ
်မင်္ဂလာပါ viewer အဖွဲ့သားများစိတ်ချမ်းသာခြင်းကိုကြီးကျမ်းပါခြင်းနဲ့ပြည့်စုံကြပါစေလို့ဥစွာနှုတ်ခွန်းဆက်သပါတယ်VOA ရေအားလုံးတိအောင်ပြောပြပေးပါတက်မတော်ဆိုတဲ့စကလုံးကိုကြားလိုက်တာနဲ့မုံမို့ပဲတီးကြတဲ့သူတွေအတွက်ပါတက်မတော်မှာထိတ်တန့်ကောင်းဆောင်တွေသာလိုချင်တာယူအမိန့်ပေးချင်တာပေးကောင်းစားနေကြတာပါအောက်ခြေတမှုတသားတွေကဖနှတ်တိုက်ကျွန်းသဖွယ်အထက်ကဟေးဆိုဟေးစင်မတိုက်ချင်မဲနဲ့တိုက်ဆိုပြီးအထက်ကအမိန့်ပေးလို့သာစစ်တိုက်နေတဲ့တက်မတော်သားတွေအများကြီးရှိတယ်လို့ပြောချင်ပါတယ်တက်မတော်ကိုပြောင်းလဲဖြစ်အောင်ထိထိရောက်ရောက်အရေးယူခြင်းတစ်ခုကတော့ဘုကြုံမူကြီးမင်းအောင်လိုင်ပါဝင်တက်မတော်ထိတ်တန့်ကောင်းဆောင်တွေနဲ့စီးပွားရေးဆက်တူလုပ်နေတဲ့ကုမ္ပဏီတွေကိုပိတ်ဆို့တံခတ်ခြင်းသာထိရောက်လိမ့်မယ်လို့ယူဆမိပါတယ
်။ဒါကတော့ VOA သတင်းရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာကြတာဖြစ်ပါတယ်ရှင်။သ တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရင်တော့မြမတိချစ်တော်ရရှင်တွေအတွက်လည်းတစ်ချင်းလေးတစ်ပုံနဲ့ဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါတယ်။ကျွန်တော်တို့ view မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်သောရရှင်ကိုမြန်မာတခြင်းလေးတစ်ပုတ်နဲ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆိုတဲ့တခြင်းလေးကိုသောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ My you and I say to you Soy muera me chimba Yo tenerle tiene nada Me se unió te make leye When you're mess galonwe to get me she out only when my land not that dewe so I thought it make layer and you just sit and turn nine a turn my in my side shake gobago me so people when me အချစ်ဟာပူခခဲရ
ဝနာတီဆိုထားတဲ့အချစ်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Give me say out to me when I land at the tree so I forget make me yeah so would you see it to nine at my side again above me so to for you at the
မယေဒနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်မှဖြစ်ပါတယ်ခင်ဗျာအခုတော့ကိုငိမ့်ချမ်းနဲ့အတူမခင်ဖြူတွေ့တို့တင်ဆက်မဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရအောင်ပ
ါအီရန်နိုင်ငံကအမျိုးသားတယောက်ကတော့ချင်းသေးတကောင်ကိုအိမ်မွေးတိရစ္ဆာန်ဖြစ်မွေးထားပါတယ်လမ်းမမုံဟာဒီချင်းသေးလေးကိုရက်20သားလောက်ခဲကမွေးစားထားတာဖြစ်ပြီးအခုချိန်မှာတော့အသက်1နှစ်သားရှိနေပါပြီ။တငယ်ချင်းတယောက်ပိုင်းနဲ့ဒေသခံတရိတ်ဆန်ယုံကနေဒီချင်းသေးလေးကိုတွေ့ရှိကယ်တင်ခဲ့တာဖြစ်ပြီးသူ့ဘဝအတွက်လဲ Cottage American အဖွဲ့ဝင်ဖြစ် ပထမဆုံးသားရဲတိရိစ္ဆာန်ကိုကယ်တင်မှုတာဖြစ်ပါတယ်။တိရိစ္ဆာန်ဆရာဝန်တွေကတော့အသက်တစ်နှစ်ခွဲလောက်ကြာရင်ချင်းသေးတွေဟာအရင်စိတ်ဝင်လာတတ်ပြီးအိမ်မွေးတိရိစ္ဆာန်ဖြစ်မွေးထားလို့မရဘူးလို့ပြောပါတယ်။မမုံကတော့ဒါကိုသဘောမတူပဲသူ့အနေနဲ့ကိုယ်တိုင်နှိုးတိုက်မွေးမြူထားတာဖြစ်တာကြောင့်ရုတ်တရက်ကြမ်းတမ်းလာတာမျိုးမဖြစ်နိုင်ဘူးလို့ပြောပါတယ်။သူဟာဒီချင်းသေးကိုသူသွားတဲ့နေရာတိုင်းကော်ဖီဆိုင်တွေဈေးဝယ်စင်တာတွေဈေးတွေကိုခေါ်သွားလေးရှိပြီးတော့လမ်းမှာလူတွေငေးကြည့်စရာဖြစ်နေတာပါ။လူများစုကလည်းချင်းသေးနဲ့အတူဓာတ်ပုံတွဲရိုက်တာတွေလုပ်နေကြပြီးခွေးကလေးတကောင်လိုကစားတာတွေပုတ်တက်တာတွေလုပ်နေကြပါရဲ့ခင်ဗျာ
။ South Africa နိုင်ငံရဲ့ပထမဦးဆုံးလို့ပြောရမယ်အစ်ဆက်ပိုးမွားတွေကြီးပဲအစားအသောက်ဖြင့်ရောင်းချတဲ့စိုင်တစ်ခုကိုပြီးခဲ့တဲ့သတင်းပတ်ကစတင်ဖွင့်လှစ်လိုက်ပါရယ်။ Cape Town မြို့မှာဖွင့်လှစ်တဲ့အစ်ဆက်ပိုးမွားအထွေအကျုံလို့နာမည်ပေးထားတဲ့ဒီစိုင်ကို Mario Barnett ကဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပြီးထိုင်းနိုင်ငံကိုခီးသွွားရာကအပြန်ဒါမျိုးလုပ်ဖို့အတွက်စိတ်ကူးရခဲ့တာပါ။အဲ့ဒီကတော့ကင်းမီကောက်ကင်နဲ့တခြားပိုးမွားကျွတ်ကျွတ်လေးတွေကိုစားရမှယွန်ရှာခဲ့ပေမဲ့လည်းသူ့မွေးရည်မြေပြန်ရောက်တဲ့အခါမှာတော့အခုလိုစမ်းကြည့်ဖို့ဖြစ်လာခဲ့တာပါ။အဲ့ဒါနဲ့ပဲတောင်အာဖရိကမှာရှိတဲ့ Black Soldier Fly ရင်ကောင်တစ်မျိုးရဲ့သားလောင်းကလေးတွေကနေပရိုတင်းအသားဓာတ်အမှုန်နဲ့နှုတ်ဖြော်ရည်ထုတ်ထားတဲ့ Garment Grab စားတောက်ဆိုင်နဲ့ပူးပေါင်းပြီးတော့စားတောက်ဆိုင်တစ်ခုကိုစမ်းသပ်ဖွင့်လှစ်ခဲ့ပါတယ်။အစ်ဆက်ပိုးမွားကြီးပဲစားကျင်တဲ့ဖောက်တယ်တွေအတွက်ကတော့လေးပြာသားလောင်းကျော်ရီ၊ကိုးကောင်ကျော်ရီကြီးပဲတတ်တတ်မှစားလို့ရပါတယ
်။ဆလိုဗေးနီးယားနိုင်ငံမြောက်ပိုင်းကခြေရွာလေးတစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပုံတူစစ်သားယုတ်ကြီးတစ်ခုကိုစိုက်ထူလိုက်ပါတယ်။ထရန့်ရဲ့ဇနီးဖြစ်သူမယ်လာနီးယားထရန့်မွေးဖွားခဲ့တဲ့ခြေရွာမှာစိုက်ထူခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အခေါက်တုန်းကလည်းအဲ့ဒီရွာမှာပဲမယ်လာနီးယားလို့ထင်ရတဲ့စစ်သားယုတ်တစ်ခုကိုလည်းစိုက်ထူခဲ့ပူပါတယ်။ဒီယုတ်ကြီးဟာအမြင့်ပေ26ပေရှိပြီးတော့ဒေါ်နယ်ထရန့်ဝစ်ဆင်နေကြဖြစ်တဲ့အပြာရောင်ကုတ်အင်းကြီးအဖြူရောင်အောက်ခံတဲ့အနီရောင်လယ်စည်းကျိုးတွေကိုဝစ်ဆင်ထားတာပါ။နယူးယောက်မြို့ကလီဘာတီယုတ်ထုကြီးလိုလက်တစ်ဖက်ကိုလည်းလေထဲမြောက်ထားပြီးညနာကလည်းရင်းနှီးတဲ့ပုံကနေတပတ်အတွင်းကြောက်စရာဖြစ်ပြောင်းသွားနိုင်အောင်တည်ဆောက်ထားတယ်လို့ဖန်တီးသူတိုမတ်ဆက်ချယ်ကပြောပါတယ်။သူကဒီယုတ်ကြီးကိုအများကြိုက်မျှော်လိုက်ဝါဒနိုင်ငံရေးသမားတွေခေတ်စားလာတာကိုပြချင်တဲ့အတွက်တိဆောက်ခဲ့တာဖြစ်ပြီးတော့ဒေသခံရွာသားတွေကတော့မကြိုက်ကြပါဘူးဒီယုတ်ကြီးကိုမကြိုက်ကြသူတွေရဲ့ဖိအားပေးမှုကြောင့်အော်တိုဘာလကုန်အထိပဲပြတ်တာထားမှာဖြစ်ပြီးတော့အော်တိုဘာလ31ရက်နေ့ဟောလိုဝင်းနေ့ကျရင်တော့မီးရှို့ဖို့စီစဉ်ထားပါတယ်ခင်ဗျာ
ကိုညင်းညာစီစဉ်တင်ဆက်တဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသောရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းကျင်နေဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော့တွင်မှာသတင်းချင်းချုပ်ကိုမတ်တင်ကီထက်ကပြောပြမှာပါ
အာဖဂန်နစ္စတန်နိုင်ငံတွင်းမှာတာလီဘန်ဘက်ကဆက်ပြီးတိုက်ခိုက်နေတာကြောင့်အမေရိကန်သမ္မတရဲ့အပန်းဖြေရိတ်တာမှလှုပ်ဖို့စီစဉ်ထားတဲ့တာလီဘန်ခေါင်းဆောင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရန့်ကဖျက်သိမ်းလိုက်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်သမရထရန့်နဲ့တွေ့ဆုံမှုလို့ဆုလံမျိုးသူတို့ကိုမပေးခင်စစ်ဖြစ်နေတဲ့နိုင်ငံတွင်းမှာအချမ်းဖတ်မှုတွေအဆုံးသတ်ရေးပေးထားတဲ့ဂရီးကဝတ်အတိုင်းသူတို့ရဲ့ဆောင်ရွက်နိုင်စွမ်းကိုကြည့်ဖို့လိုအပ်တယ်လို့နိုင်ငံခြားဝန်ကြီးပွန်ပီယိုက CNN ရုပ်သံကိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အီရန်ကြားတန်တမာရေးမပြေလည်မှုမှာအဓိကဖြစ်တဲ့အီရန်ရေနံတင်တင်ပေါ်ကတင်ပေါ်ပေါ်ပါကုန်စည်တွေကိုနိုင်ငံတကာတန်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးရောင်းချပီးစီကြောင်းအီရန်ဘက်ကပြောဆိုလိုက်ပါတယ်။အာဒရီယန်ဒရာရာရေနံတင်တင်ပေါ်ကမြေထဲပင်လေကမ်းရိုးတန်းမှာကန့်ကပ်ပြီးကုန်ချခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရအဘက်စ်မိုဆာဘီရဲ့ပြောဆိုချက်ကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းအေဂျင်စီ IRNA ကတင်းငွေနေနေမှာဖော်ပြပါတယ်သမိုင်းဝင်အကြီးမားဆုံးဟာရီကိန်းမုန်တိုင်းတစ်ခုဖြစ်တဲ့ဒိုရီယန်ဟာမြောက်အတ္တလန္တိတ်သမုဒ္ဒရာဘက်ကိုဥတီမထွက်ခွာခင်တင်းငင်းကနေနေ့ကသူ့ရဲ့နောက်ဆုံးအဖြစ်နဲ့ကနေဒါအရှိဘက်ခြမ်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ US Open တင်းနဲ့အမျိုးသားတူချင်းနောက်ဆုံး final ပွဲကိုကမ္ဘာအဆင့်ကရုရှားက Daniel Medvedev နဲ့ကမ္ဘာနံပါတ်1 Spain က Rafael Nadal တို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအခုချိန်ထိကစားနေကြဆဲဖြစ်ပါတယ်။အမေရိကန်စံတော်ချိန်တင်းငင်းကနေနေ့ညဥပိုင်းအခုချိန်ထိပွဲမပြတ်သေးပါဘူး
ကျေးဇူးပါခင်ဗျာသတင်းချင်းကြီးကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာဂျွန်အယ်လစန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုလှိုင်းတိုမီတာ30 40 48နဲ့လှိုင်းလက်မီတာ190ကနေထုတ်လွှင့်ခဲ့တာပါသတင်းရှင်များနဲ့တူကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ
This program has come to you from the Voice of America, Washington.